Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2016ခုနှစ်မေလ3ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။မအင်ချင်းနိုင်ပါ
မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဆီးရီးယားညဉ့်ညမ်းရေးဆိုင်ရာကိစ္စတွေကိုဂျနီဗာမှာဆွေးနွေးခဲ့ပါတယ်အာဆီယံအဖွဲ့ဝင်တွေနဲ့မဟာမိတ်နိုင်ငံတွေရဲ့ပူးတွဲရေကြောင်းစီလေ့ကျင့်မှုစတင်ပါပြီမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကနိုင်ငံတွေမှာပြီးခဲ့တဲ့နှစ်တွင်းဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးရွားခဲ့တယ်လို့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ရဲ့အစီအခံမှာဖော်ပြထားပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင
်ကောင်းပါပြီကိုစဝင်းလိုက်မနေ့ကထုတ်ပြန်လိုက်တဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ရဲ့ဒီနှစ်နှစ်ပတ်လည်အစီအခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘာတွေဖော်ပြထားပါသလဲ
We saw this in the expressions of hatred and violence towardsMuslims
in the USCIRF အရှိအာရှရေးရာသုတေသနမှူးတီနာမဖတ်က VOA ကိုပြောသွားတာပါဒီအစီရင်ခံစာအကြောင်းသတင်းစီစဉ်ပြီးမှနားဆင်ရမှာပါရှင်ဒါအပြင် UWSA ကို NLD ပါတီဝင်တချို့ကိုယ်သဘောနဲ့ကိုမကြသေးခင်ကတွစ်ဆုံခဲ့တဲ့အပေါ် NLD ထိပ်ပိုင်းတာဝန်ရှိသူတွေဘက်ကဘလို့တုံ့ပြန်လိုက်တယ်လဲဆိုတာကိုလည်းကြားမှာပါအဲ့ဒီနောက်အမိမဲစီးရင်သွင်းခံထားရသူတချို့ပြည်ဝင်ခွင့်ဗီဇာရှောက်ထားမှုကိုအစိုးရအသည့်အနေနဲ့ဘလို့ဆောင်ရွက်ပေးဖို့ရှိတယ်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအလင်းမြန်စီစဉ်လိုက်ရတဲ့နာယီ20ကြာဂျနီဗာခီးစဉ်ကိုတင်းတင်းလာနေကအဆုံးသတ်လိုက်ပြီးအမေရိကန်ပြည်ထောင်စုနဲ့လုပ်ဖို့ကံပဲ့နိုင်ငံတွေဟာစီးရီးယားနိုင်ငံအတွင်းမယမနာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေဆုံးသတ်ရေးနဲ့ဆိုင်တဲ့အဆိုပြုချက်အများပြားကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။အဆိုပြုချက်တွေကဘာတွေဖြစ်တယ်ဆိုတာကိုတော့ဝန်ကြီးကယ်ရီကပြောကြားခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ဝန်ကြီးကယ်ရီရဲ့ရည်ရွယ်ချက်ဟာတပိုင်းတစရရှိထားတဲ့ပြစ်ခတ်ရဆဲရေးပြန်လည်အသက်သွင်းဖို့နဲ့လွန်ခဲ့တဲ့17ရက်အတွင်းအလက်ပိုးမြို့မှာလူရပေါင်းများစွာတေဆုံးခဲ့ရတဲ့ဒီဖြစ်ခဲ့ရတဲ့ရုရှားကကြောတော့နောက်ခံပေးထားတဲ့ဆီးရီးယားအစိုးရတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေအတွင်းအဆုံးသတ်ရေးတို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအရပ်သားတွေနဲ့သဘောထားပြော့ပြောင်းတဲ့အတိုက်ခံအင်အားစုတွေအတွက်လုံခြုံစိတ်ချရတဲ့နေမြေတပ်မတိုင်းရေးအတွက်စဉ်းစားလှုံ့ဆော်နေကြတယ်လို့အမည်မဖော်လိုတဲ့အမေရိကန်အရာရှိကိုကိုးကားပြီးတော့သတင်းအေဂျင်စီတွေမှာဖော်ပြကြပါတယ်။ဒီကိစ္စမှာရုရှားရဲ့ထောက်ခံမှုကအရေးပါတဲ့အခက်အခဲမှာရှိပေမဲ့သမရအာဆာအစိုးရတပ်ဖွဲ့တွေအနေနဲ့တော်လိုင်းရေးသဘုံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံကအကြီးဆုံးမြို့ကိုတိုက်ခတ်ခြင်းမပြုရေးရုရှားအစိုးရကတောင်းဆိုပေးဖို့ဝန်ကြီးကယ်ရီရဲ့မြစ်တမ်းရပ်ကန့်ချက်ကိုအကြောင်းပြန်ကြားခြင်းမရှိခဲ့ပါဘူး။အလက်ပိုမြို့နဲ့ဆိုင်တဲ့သဘောတူညီချက်ကိုလာမယ့်ရက်အနည်းငယ်တွင်ကျင်းပနိုင်လိမ့်မယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။
စနေနေ့ကအီရတ်လွှတ်တော်တရှိတဲ့နိုင်ငံတကာဆောင်တွေကိုဆန္ဒပြသူတွေဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်မနေ့ကတနင်္လာနေ့မှာတော့ဘက်ဒတ်မြို့မှာအခြေအနေတွေငြိမ်သက်နေပါဗျ။စနေနေ့ကဆန္ဒပြသူတွေဟာအီရတ်လွှတ်တော်ကိုဝင်ရောက်စီးနင်းကြပြီးတဲ့နောက်ဆန္ဒပြတာအရှိန်လျော့သွားပြီးရှီးယိုက်ဘာသာရေးပွဲတော်တစ်ခုကိုတွားရောက်ဆင်နွှဲဖို့ထွက်ခွာခဲ့ကြပါဗျ။ဆန္ဒပြကောင်းဆောင်မူစတာဒါအယ်ဆာဒါကတော့လာမယ့်တောက်ကြနေ့ကျရင်နိုင်ငံရဲ့လွှတ်တော်နဲ့နိုင်ငံတကာတန်ယုံတွေအဖွဲ့အစည်းတွေတရှိနေတဲ့အဲ့ဒီ area တွေကိုပြန်လာပြီးအပြောင်းလဲတွေလုပ်ပေးဖို့နဲ့ရွေးကောက်ပွဲတွေချက်ချင်းကျင်းပပေးဖို့အစိုးရကိုထပ်ပြီးဖိအားပေးဖို့အတွက်တန်နိဋ္ဌာန်ချထားပါဗျ။ပြီးခဲ့တဲ့စနေနေ့ကသူနဲ့သူဦးဆောင်တဲ့ဆန္ဒပြသူတွေဟာလွှတ်တော်ကိုဝင်ရောက်ဆင်းနင်းပြီးအစိုးရတတိယဖွဲ့ပေးဖို့တောင်းဆိုခဲ့စဉ်တုန်းကဥရရေပြူအမတ်အများစုကထွက်ပြေးခဲ့ကြပါဗျ။အီရတ်သမရဖာဟတ်မော်ဆင်အီရတ်ဝန်ကြီးချုပ်ဟာဒီယာအယ်အဘာဒီနဲ့စစ်သွေးကြောခေါင်းဆောင်တွေအရေးပေါ်အစည်းအဝေးထိုင်ခဲ့ကြပြီးမဲ့ဘာသဘောတူညီချက်မှမရခဲ့ဘူးလို့ဥရရေပြူအမတ်တူဖြစ်တဲ့ဆရာဝမ်ဆရနီက VOA ကိုပြောခဲ့ပါဗျ။ရှီးယိုက်အမျိုးသားရေးဝါဒီခေါင်းဆောင်ဆာဒါဟာအီရတ်မှာအမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်ရာကလူသိများလာပြီးနိုင်ငံထဲမှာဩဇာအာဏာရှိသူဖြစ်လာတာဖြစ်ပါတယ်။သူကလက်ရှိအစိုးရဖွဲ့ရဲ့အကျင့်ပြတ်ခြောက်ဆားမှုတွေနိုင်ငံရေးရမျက်နှာသာပေးမှုတွေစွမ်းဆောင်ရည်ညံ့ဖျင်းမှုတွေကိုလူလူရဲ့မကျေမနပ်ဖြစ်မှုတွေတိုးပွားလာတာပေါ့အသုံးချပြီးထောက်ခံသူတွေများပြားလာတာဖြစ်ပါတယ်။စနေနေ့ကဖြစ်ပျက်ဟာဘက်ဂရက်မြို့မှာနိုင်ငံတကာတန်ယုံအတွင်ပထမဆုံးချိန်လုံခြုံရေးအတားအဆီးတွေကျိုးပေါက်သွားတာဖြစ်ပေမဲ့သွေးထက်တန်ယုံဖြစ်ခဲ့တာတော့မရှိခဲ့ပါဘူး။
မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးရင်စရာအနေအထားတိအကြီးအကျယ်ဆိုးရိမ်သွားခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကတင်းနယ်လာနေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။နှစ်ပေါင်း30ကျော်ကဘာသာရေးဖိနှိပ်မှုတွေကိုအစီရင်ခံတင်ပြထားတဲ့တစ်ချိန်တည်းမှာမြန်မာမြောက်ကိုရီးယားတရုတ်စတဲ့အာရှသုံးနိုင်ငံအပါအဝင်10နိုင်ငံကိုအထူးဆိုးရင်ရတဲ့စီးရင်ထဲမှာဆက်ပြီးထည့်သွင်းဖို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနအဆိုပြုထားတာဖြစ်ပါတယ်။အီရန်မြောက်ကိုရီးယားဆူဒန်စတဲ့နိုင်ငံတွေကဘာသာရေးဖိနှိပ်မှုတွေကိုထုတ်ဖော်ပြောဆိုနေတဲ့တစ်ချိန်တည်းမှာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကောင်မွန်တဲ့ဗီယက်နမ်နဲ့အီဂျစ်နိုင်ငံတွေကဘာသာရေးဖိနှိပ်မှုတွေကိုလည်းကော်မရှင်အဖွဲ့ကအစီရင်ခံစာမှာထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမကျင်းပသေးခင်အခြေအနေအထိအဖြစ်အပျက်တွေကိုအစိုးရခန်းစားကအဓိကရေးသားထားတာဖြစ်သလိုအစိုးရအသည့်အနေနဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်အောင်ဘယ်လိုတိုက်တွန်းမလဲဆိုတဲ့အချက်ကိုလည်းထည့်သွင်းရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းဘင်္ဂါလီလိုအစိုးရကခေါ်တဲ့ရိုဟင်ဂျာတွေအပေါ်မှာဘာသာရေးလူမျိုးရေးအကြောင်းပြဖိနှိပ်မှုတွေရှိနေသလိုတိုင်းရင်းသားလူမျိုးစုလူနည်းစုတွေရဲ့ဘာသာရေးယုံကြည်မှုနဲ့ကိုယ်ကိုယ်ခွင့်အပေါ်ကန့်သတ်မှုတွေရှိတဲ့အကြောင်းအစိုးရခန်းစားကရေးသားထားပါတယ်။ USCIRF ဟာနိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်ဒါမှမဟုတ်ကိုယ်ကိုယ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်တွေကိုစောင့်ကြည့်လေ့လာတဲ့တရားလွတ်လပ်တဲ့ကော်မရှင်တစ်ခုဖြစ်ပါတယ်
။ဒီကနေ့ညနေပိုင်းမကြာခင်အချိန်ပိုင်းအတွင်းမှာမြန်မာနိုင်ငံကိုရောက်လာဖို့ရှိနေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဖူမီယိုကီရှိဒါဟာမြန်မာအပါအဝင်မဲခေါင်မြို့ဝန်ဒေတာဖွံ့ဖြိုးရေးတိုးမြှင့်လှုပ်ဆောင်သွားနိုင်မှုအတွက်အမေရိကန်ဒေါ်လာတန်းထောင်နဲ့ချီအစပြုကူညီသွားမယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်။မြန်မာအပါအဝင်အရှိတောင်နိုင်ငံအာရှနိုင်ငံတွေရဲ့စီးပွားရေးကြွယ်ဝချမ်းသာမှုဟာအရေးကြီးတယ်လို့ဒေတာရင်းစီးပွားရေးတိုးတက်လာဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုထောက်ပံ့ပေးသွားဖို့လာမယ့်3နှစ်အတွင်းဒေါ်လာတန်းပေါင်း9000ကူညီသွားမယ်လို့ဒီကနေ့ထိုင်းနိုင်ငံခီးစဉ်တွင်ဘန်ကောက်မြို့ချူလာလွန်ကွန်တက်တိုမှာပြောကြားတဲ့မိန့်ခွန်းအတွင်းမှာမစ္စတာကီရှိဒါကပြောသွားတာပါ။ဂျပန်နိုင်ငံသားဝန်ကြီးကီရှိဒါဟာမဟာမိတ်ခေါင်ဒေတာနိုင်ငံတွေဖြစ်တဲ့တရုတ်မြန်မာလာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်တဲ့သူ့ရဲ့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်ထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးအဲဒီကနေမြန်မာနိုင်ငံကိုခီးဆက်မှာပါ။ဒီကနေ့မှာတော့မြန်မာသမ္မတဦးထင်ကျော်နိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်မြန်မာတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရတားအစိုးရတဲ့တက်လာပြီးနောက်ပိုင်းဂျပန်နိုင်ငံသားဝန်ကြီးကီရှိဒါမြန်မာနိုင်ငံကိုပထမဦးဆုံးကြိမ်လာရောက်တာလည်းဖြစ်ပါတယ်ခင်ဗျာ။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အာဆီယံအဖွဲ့ဝင်တွေနဲ့မဟာမိတ်နိုင်ငံတွေရဲ့နိုင်ငံပေါင်းစုံအကြံဖက်မှုတက်ဖြည့်ရေးဆိုင်ရာပူးတွဲရေချောင်းစီလေ့ကျင့်မှုစတင်နေပြီဖြစ်ပါတယ်။ဘရူနိုင်းနိုင်ငံမှာကျင်းပမဲ့ဒီရေချောင်းစီလေ့ကျင့်မှုမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မြန်မာ၊ဘရူနိုင်း၊စင်ကာပူ၊ဖိလစ်ပိုင်၊ထိုင်း၊ဗီယက်နမ်၊မလေးရှား၊အင်ဒိုနီးရှားတို့အပြင်အမေရိကန်၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊ရုရှား၊ဩစတြေးလျ၊နယူးဇီလန်နဲ့တရုတ်နိုင်ငံတို့လည်းပါဝင်ကြမှာဖြစ်ပါတယ်။ဒီရေချောင်းဆိုင်ရာပူးတွဲစီလေ့ကျင့်မှုဟာADMM Plus လို့ခေါ်တဲ့အာဆီယံကာကွယ်ရေးဝန်ကြီးများအပေါင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဥဆောင်ပြီးရေချောင်းဆိုင်ရာလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးတို့အတွက်ရည်ရွယ်ပြုလုပ်ခြင်းလည်းဖြစ်ပါတယ်။မေလ၁ရက်နေ့ကနေ၁၂ရက်နေ့အထိကြာမြင့်မဲ့ဒီပူးတွဲရေချောင်းစီရေးလက်ကျင့်မှုတွေကိုတော့ဘရူနိုင်းနဲ့စင်ကာပူရေပိုင်နဲ့တဲ့အပြင်တရုတ်နိုင်ငံနဲ့ဒေတာရွင့်နိုင်ငံတွေကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတို့မှာလည်းပြုလုပ်သွားမှာဖြစ်ပါတယ်။တပ်ဖွဲ့အင်အား3000ကျော်နဲ့အထူးတပ်ဖွဲ့ဝင်တွေမှာပါဝင်မဲ့ဒီရေချောင်းဆိုင်ရာပူးတွဲစီလေ့ကျင့်မှုမှာအာဆီယံနိုင်ငံတွေနဲ့မဟာမိတ်ရှစ်နိုင်ငံတို့ကစစ်သင်္ဘော18စင်း၊ရဟရင်18စင်းနဲ့ရေချောင်းကင်းလက်လေရင်နှစင်းတို့ပါဝင်ကြမှာဖြစ်ပါတယ်ဒီပူးတွဲစီလေ့ကျင့်မှုဟာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအတွက်လက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအထောက်အကူပြုစေလိမ့်မယ်လို့တရုတ်ရေချောင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ
်မြောက်ကိုရီးယားနိုင်ငံကပြန်မေးဆွဲခေါ်ဆောင်သွားဖို့ချိန်ချမှုတွေရှိနေတဲ့အတွက်တောင်ကိုရီးယားနိုင်ငံဟာသူ့နိုင်ငံသားတွေကိုအထူးသတိထားပြီးနေထိုင်ကြဖို့တတိပေးလိုက်ပါတယ်ပြီးခဲ့တဲ့လကမြောက်ကိုရီးယားနိုင်ငံသား73ဦးစွန့်ခွာထွက်ပြေးခဲ့တဲ့ဖြစ်ရပ်ဖြစ်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကအခုလိုတတိပေးချက်ထုတ်ပြန်လိုက်တာပါတရုတ်နိုင်ငံအရှေ့ပိုင်းကနိုင်ငံပိုင်စားသောက်ဆိုင်တစ်ခုမှာအလုလုနေတဲ့မြောက်ကိုရီးယားအမျိုးသမီး72ဦးဟာသူတို့ရဲ့မန်နေဂျာနဲ့အတူထွက်ပြေးသွားကြတာပါမြောက်ကိုရီးယားအစိုးရကတော့သူတို့ဟာပြန်မေးဆွဲခံရတာလို့ကြေညာထားပြီးသူတို့ကိုပြန်လည်ပို့ဆောင်ပေးဖို့တောင်းဆိုထားပါတယ် ကျွန်တော်တို့ဟာပြည်ပမှာရောက်နေတဲ့နိုင်ငံသားတွေကိုပြန်မေးဆွဲတာနဲ့အကြမ်းဖက်တိုက်ခိုက်တာတွေအပါအဝင်ဖြစ်နိုင်ခြင်းအမျိုးမျိုးကိုအနီးကပ်စောင့်ကြည့်နေပါတယ်လို့တောင်ကိုရီးယားရဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ကိုရီးယားစစ်ပွဲရဲ့တိုက်ခိုက်မှုတွေပြီးဆုံးသွားပြီးကြတဲ့အခါမြောက်ကိုရီးယားနိုင်ငံသား2,900တက်မနည်းတောင်ကိုရီးယားဘက်ကိုရွှေ့ပြောင်းခေါ်လွန်ခဲ့ပြီးဖြစ်တယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်
အမေရိကန်သမ္မတလောင်းရွေးချယ်ပွဲတွေမှာ Republican Party တွင်ရှိကနေဦးဆောင်နေတဲ့ Donald Trump ဟာသူ့ရဲ့ပြိုင်ဘက် Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz နဲ့ Indiana ပြည်နယ်မှာဒီကနေ့အင်္ဂါနေ့မှာကျင်းပမယ့် Party တွင်ရွေးချယ်မှုတွေမှာအရေးပါတဲ့အရှင်ပြိုင်မှုနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ Trump အနေနဲ့ Indiana ပြည်နယ်မှာသာအနိုင်ရလိုက်ရင် Ohio ပြည်နယ် Cleveland မြို့မှာဇူလိုင်လအတွင်းကျင်းပမယ့်နိုင်ငံလုံးဆိုင်ရာ Party ညီလာခံမတိုင်ခင်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုယ်စားပြုရှင်ပြိုင်နိုင်ရေးအနိုင်ရမယ့်လမ်းကြောင်းကိုရောက်ရှိသွားမှာဖြစ်ပါတယ်။ NBC သတင်းဌာန Wall Street Journal နဲ့Maris အဖွဲ့တို့ကပူတွဲပြုလုပ်ခဲ့တဲ့လူမှုစစ်တမ်းမှာတော့အင်ဒီယားနာပြည်နယ်မှာ Trump က15ရာခိုင်နှုန်းအသာစီးရနေတယ်လို့ဖော်ပြထားပါတယ်။ Democratic Party ဘက်မှာတော့ပြီးခဲ့တဲ့သတင်းပတ်တွင်ကျင်းပခဲ့တဲ့ Party တွင်ရွေးချယ်မှု5ခုမှာ4ခုကိုအနိုင်ရခဲ့ပြီး Party တွင်မှာရှေ့ကနေဦးဆောင်နေတဲ့နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton ဟာလည်းအင်ဒီယားနာပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်။နိုဝင်ဘာလမှာကျင်းပမယ့်အထူးရွေးကောက်ပွဲမှာ Trump ဟာသူ့ရဲ့ပြိုင်ဘက်ဖြစ်လာမယ်ဆိုတဲ့ရွေးချက်နဲ့သူမရဲ့မဲဆွယ်စည်းရုံးမှုတွေမှာအမျိုးသမီးဖြစ်တဲ့အတွက်ကြောင့်အနိုင်ရနေတယ်ဆိုတဲ့ Trump ရဲ့ဝေဖန်ပြောဆိုမှုတွေကိုပြန်လည်တုံ့ပြန်နေပြီဖြစ်ပါတယ်။လူမှုစစ်တမ်းတွေမှာတော့ Clinton နဲ့ပြိုင်ဘက် Bernie Sanders တို့ဟာအကြိတ်အနေဖြစ်နေတယ်လို့ဖော်ပြကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဘိန်းနဲ့ဟီရိုအင်ထုတ်လုပ်မှုတွေတိုက်ဖျက်ဖို့အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကသာစူးစမ်းခဲ့ကြပေမယ့်အခုချိန်မှာ IS သွေးကြွတွေကလည်းဘိန်းတိုက်ဖျက်ရေးလုပ်တဲ့ထဲမှာပါဝင်လာပြီးဖြစ်ပါတယ်။ IS တွေဟာနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိတဲ့ဘိန်းစိုက်ခင်းတွေကိုစတင်ဖျက်ဆီးနေပြီလို့ IS တွေထိန်းချုပ်ထားတဲ့ဒေသတွေမှာရှိတဲ့အာဖဂန်ဘိန်းစိုက်တောင်သူတွေက VOA ရဲ့အာဖဂန်ဌာနကိုပြောကြားခဲ့ပါတယ်။ IS တွေဟာနာဂါဟာအချင်းနဲ့ဒီဟာဘာလာအခခရိုင်တွေမှာရှိတဲ့ဟီရိုအင်ထုတ်လုပ်ရာမှာအသုံးပြုတဲ့ဘိန်းပြင်တွေကိုဖျက်ဆီးခဲ့ကြပြီးဘိန်းစိုက်တောင်သူတွေကိုလည်းအခြားသီးနှံတမျိုးမျိုးပြောင်းဆိုင်ကြဖို့တတိပေးလိုက်တယ်လို့သတင်းရရှိပါတယ်။အာဖဂန်အစိုးရကတော့ဒီသတင်းနဲ့ပတ်သက်လို့အတိပြုပြောကြားခြင်းမရှိခဲ့ပါဘူး။နာဂန်ဟာခရိုင်ရဲ့အုပ်ချုပ်ရေးမှူးပြောခွင့်ရပုဂ္ဂိုလ်တဦးကတော့အရင်တာလီဘန်တွေဖိမ့်ချုပ်ထားပြီးဆယ်စုနှစ်များစွာကြာအောင်ဘိန်းဆိုင်ပြုတ်ခဲ့တဲ့ဒေသတစ်ခုဟာအခု ISD ရဲ့အုပ်ချုပ်မှုအောက်မှာရောက်နေပြီလို့ပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာကမ္ဘာဟီရိုအင်ထုတ်လုပ်မှုအားလုံးရဲ့90%ခန့်နှုန်းကိုထုတ်လုပ်နေတာဖြစ်ပါတယ်
။ဘလစ်Baltic State တာမှာအမေရိကန်တင်မောတွေနဲ့ရုရှားလေရင်တွေအကြားအနေရဖြစ်စေနိုင်တဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်မဲ့အရေးကရှောင်ရှားနိုင်မှုအဲ့ဒီဒေသမှာရှိတဲ့နှစ်နိုင်ငံဆက်ဆံရေးကိုပုံမှန်ဖြစ်အောင်လှုပ်ဆောင်ဖို့လိုအပ်မယ်လို့အမေရိကန်ရစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်။မကြာသေးခင်က Baltic ဒေသမှာဖြစ်သွားခဲ့တဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်ပေါ်ပြီးမှသူကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းသတင်းအစီအစဉ်ကိုကိုစောဝင်းလိုင်နဲ့ကိုရဲကောင်တို့ကတင်ပြခဲ့တာပါရှင်။ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းမြန်မာနိုင်ငံအပအဝင်ကမ္ဘာတဝှမ်းမှာပြီးခဲ့တဲ့နှစ်အတွင်းဘာသာရေးလွတ်လပ်ခွင့်အခြေအနေဟာအကြီးအကျယ်ရော့ကျသွားခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကတနင်္လာနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့တော့ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမကျင်းပသေးခင်အခြေအနေကိုအစိုးရခန်းစားကအဓိကရေးသားထားတာဖြစ်ပေမဲ့ NLD အစိုးရအသည့်အနေနဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်အောင်ဘာတွေဆောင်ရွက်သင့်တယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းရေးသားထားပါတယ်။ကိုသိန်းထိုင်ဦးကအပြည့်အစုံကိုဆက်ပြီးတင်ပြမှာပါရှင
်။ကမ္ဘာတဝန်းကနိုင်ငံတွေမှာလူတွေဟာဘာသာရေးယုံကြည်ချက်ကြောင့်ဖမ်းဆီးချင်းချခံရပြီးအဖမ်းခံရသူတွေအများစုကခရီးရနဲ့အစ္စလမ်ဘာသာဝင်တွေဖြစ်တဲ့အကြောင်းကော်မရှင်ရဲ့အစီရင်ခံစာကဖော်ပြပါတယ်။အီရန်၊မြောက်ကိုရီးယား၊ဆူဒန်စတဲ့နိုင်ငံတွေကဘာသာရေးဖိနှိပ်မှုတွေကိုထုတ်ဖော်ပြောတဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရနဲ့မဟာမိတ်ဖြစ်လက်တွဲနေတဲ့ဗီယက်နမ်နဲ့အီဂျစ်နိုင်ငံတွေကဘာသာရေးဖိနှိပ်မှုတွေကိုလည်း USCIRF အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ရဲ့အစီရင်ခံစာမှာရေးသားထားပါတယ်။နိုင်ငံပေါင်း30ကျော်ကဘာသာရေးဖိနှိပ်မှုတွေကိုအစီရင်ခံတင်ပြတဲ့တစ်ချိန်တည်းမှာမြန်မာမြောက်ကိုရီးယားတရုတ်စတဲ့အာရှသုံးနိုင်ငံပါဝင်10နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအထူးစိုးရိမ်ရတဲ့နိုင်ငံတွေဆင်းမှထည့်သွင်းမှုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကိုအဆိုပြုထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့မြန်မာအစိုးရကဘင်္ဂလီလို့ခေါ်နေတဲ့ရိုဟင်ဂျာတွေအပေါ်မှာဘာသာရေးလူမျိုးရေးအကြောင်းပြဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုအစိုးရခံစားကဖော်ပြပါတယ်အစိုးရခံစားပါအချက်တွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ကြီးရဲ့အရှေ့အာရှရေးရာသုတေသနမှူးတီနာမာဖော့တ်က VOE ကိုခုလိုပြောပါတယ
် We saw this in the expressions of hatred and violence towards Muslims in particular but all non-Buddhists we saw this in the passage into law of all four races.
အမုံတရားပြန်ပွားအောင်ထုတ်ဖော်ပြောဆိုတာတွေအထူးသဖြင့်မွတ်စလင်တွေအပေါ်ဗုဒ္ဓဘာသာမဟုတ်တဲ့သူတွေအပေါ်အကြမ်းဖက်မှုတွေရှိနေတာကိုကျမတို့တွေ့ခဲ့ရပါတယ်။လူမျိုးရေးဘာသာရေးအရာခွဲခြားတဲ့ဥပဒေ၄ခုကိုအတည်ပြုခဲ့တာလည်းရှိပါတယ်။မွတ်စလင်တွေအနေနဲ့ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တာတွေရှိတယ်လို့ရွေးကောက်ပွဲမှာကိုယ်စားလှယ်အဖြစ်ပါဝင်ရှင်ပြိုင်ခွင့်မရှိခဲ့တာတွေလည်းတွေ့ခဲ့ရပါတယ
်။အစိုးရခန်းစားမှတိုင်းရင်းသားလူမျိုးစုဒေသတွေကခရီးရန်ဘာသာရေးလူနည်းစုတွေကိုပြင်ပထားတဲ့ခွဲခြားဆက်ဆံမှုတွေအကြောင်းကိုလည်းထည့်သွင်းထားပါတယ်။2011ခုနှစ်နောက်ပိုင်းကချင်ပြည်နယ်မှာအနည်းဆုံးလူ3000လောက်ပြည်တွင်းအိုးမဲ့အိမ်မဲ့တွေအဖြစ်ထွက်ပြေးတိမ်းရှောင်နေရပြီးအဲ့ဒီအထက်ကအများစုဟာခရီးရန်ဘာသာဝင်တွေဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအနေနဲ့ပြည်သူတွေရဲ့အခြေခံခွင့်ရေးနိုင်ငံရေးခွင့်ရေးတွေကိုကာကွယ်ပေးနိုင်မဲ့နိုင်ငံတကာသဘောတူညီချက်တွေမှာပို့ပြီးတော့ပါဝင်လာအောင်တွန်းအားပေးဖို့အမေရိကန်အစိုးရကိုအစိုးရခံစားကတိုက်တွန်းထားပါတယ်။တချိန်တည်းမှာဘာသာရေးဆိုင်ရာလူနည်းစုတိုင်းရင်းသားလူမျိုးစုတွေရဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်ကိုအာမခံနိုင်မဲ့ဥပဒေတွေပြဋ္ဌာန်းပြီးခိုင်ခိုင်မာမာကျင့်သုံးလာနိုင်အောင်တိုက်တွန်းဖို့လည်းအမေရိကန်ပြည်ထောင်စုကိုဆိုပြထားပါတယ်။သူတည်သနာမှုတီနာမာဖော့ကဒီကိစ္စနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
Certainly our recommendations they're for the US government, but because the recommendations are prospective looking forward, you know, it's really a
tomorrow back a so pyu jet dui ha ye bon ya a phin American so ya ko adik tin pya da phit par da ba mai le now anagat ma she phit la bu myon le ne ala ala ri ko a so pyu da le phit par လာမယ့်နှစ်တွေအတွင်းမြန်မာအစိုးရကတိုးတက်အောင်ဆောင်ရွက်လာမယ်လို့မျှော်လင့်နေမျှော်လင့်ချက်တွေကိုထင်ဟပ်နေတယ်လို့ပြောရမှာပါဧပြီလ14ရက်နေ့ကလည်းဒီကိစ္စကိုကျမတို့ကြီးညာချက်တစ်စောင်ထုတ်ပြန်ခဲ့ပါသေးတယ
်ဧပြီလ14ရက်နေ့ကထုတ်ပြန်တဲ့ USCIRF ရဲ့ကြီးညာချက်ကမြန်မာနိုင်ငံမှာယူကော့ပွဲနိုင်ရအစိုးရအသစ်ကိုအဓိကဦးတည်ပြီးတော့ထုတ်ပြန်ခဲ့တာဖြစ်ပါတယ်မြန်မာအစိုးရအသစ်အနေနဲ့ဘာသာရေးဓမ္မမဟုတ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်ကိုကာကွယ်ပေးပြီးနှစ်သစ်ကိုစတင်မှာလို့ကော်မရှင်ကထိုက်တွန်းခဲ့တာဖြစ်ပါလေ။နှစ်ပေါင်း50ကျော်အတွင်းရွေးချယ်ခံပထမဆုံးရပ်သားသမ္မတဦးဆောင်တဲ့မြန်မာအစိုးရအနေနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ဘာသာရေးလွတ်လပ်ခွင့်တွေပါဝင်တရားဥပဒေစိုးမိုးရေးတွေပေါ်ခိုင်မာတဲ့တန်ဋိဌာန်ရှိတဲ့ဆိုတာကိုတက်သေးပြရလိမ့်မယ်လို့လည်း USCIRF ကပြောဆိုခဲ့ပါလေ။ဒီကော်မရှင်ဟာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဓမ္မမဟုတ်ကိုယ်ကွယ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်တွေကိုစောင့်ကြည့်လေ့လာနေတဲ့တီချာလွတ်လပ်တဲ့ကော်မရှင်ဖြစ်ပါလေခင်ဗျာ
။ကိုသိန်းထိုင်ဦးပြောပြသွားတာပါရှင်။ UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့ NDAA ကိုကန့်လက်နက်ကိုင်အဖွဲ့တို့ကို NLD ပါတီဝင်တချို့မကြသေးခင်ကတွေ့ဆုံခဲ့တာဟာပါတီရဲ့ခွင့်ပြုချက်မယူဘဲကိုယ်သဘောနဲ့ကိုယ်တွားရောက်တွေ့ဆုံခဲ့တာဖြစ်တဲ့အတွက်မှားယွင်းတယ်လို့ NLD ပါတီထိပ်ပိုင်းခေါင်းဆောင်တဦးက VOA ကိုပြောပါရယ်။NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပြည်သူ့လွှတ်တော်တိုင်းရင်းသားရေးရာနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဝင်တအူးလည်းဖြစ်တဲ့စစ်တမ်းမူဟောင်းဦးစိုးထင်းနဲ့အတူ NLD ရဲ့လွှတ်တော်ရေးရာဆက်ဆံရေးမှုဦးတန်းလွင်နဲ့ NLD ပါတီဝင်လည်းဖြစ်တရုတ်မြန်မာချစ်ကြည်ရေးအသင်းဝင်လည်းဖြစ်တဲ့ဦးမြင့်ကြည်တို့သုံးဦးဟာဧပြီလ25ရက်နေ့ကနေ29ရက်နေ့အထိဝဒေတာပန်ဆန်းကိုတွားရောက်ခဲ့တာပါဒါနဲ့ပတ်သက်လို့ NLD ရဲ့ထိပ်ပိုင်းခေါင်းဆောင်တအူးဖြစ်တဲ့ဦးထွန်းထွန်းဟင်ကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါဗျ။
ကျွန်တော်တို့ကတလူပြောတော့ခင်ဗျ။အခုဟာကျွန်တော်တို့အခုအချိန်ကကျွန်တော်ငင်းညာရေးပေါ့နော်ငင်းညာရေးကအရေးကြီးနေတဲ့အချိန်ဖြစ်ပါတယ်ကျွန်တော်ပြောတာ။ငင်းညာရေးအရေးကြီးနေတဲ့အချိန်မှာကျွန်တော်တို့ကငင်းညာရေးနဲ့တက်ဆိုင်တဲ့ကိစ္စတွေပေါ့ငင်းညာရေးသိဆိုင်တဲ့ကိစ္စတွေကျွန်တော်တို့သတိလေးဆိုထားပါတယ်။အဲဆောင်ရွက်မယ်လို့ကျွန်တော်ပြောရဆိုလို့ရှိလို့ရှင်လေကျွန်တော်တို့ကမူဝါဒမှားပါမှလည်းကျွန်တော်စူးရင်ပါလေအထီးကိမခံတဲ့ကိစ္စပေါ့လေအထီးကိမခံတဲ့ကိစ္စအရှာနာဖြစ်နိုင်တဲ့ကိစ္စမျိုးဟိုမိမိတဘောနဲ့မိမိဆောင်ရွက်တဲ့အခါမှာကျွန်တော်တို့တတိလေးထားဖို့လိုပါလေခင်ဗျာ
အင်ဂရိုဘက်ကရောအခုတွားခဲ့တဲ့ဦးဆိုထေရိုနဲ့ဂျန်နဲ့နှစ်ဦးပေါ့နော်သူတို့သုံးဦးနဲ့ရောအင်ဂရို NLD ကတွေ့ပြီးပြီလားရှင
်ဟောကျွန်တော်တို့ပေါ်ပြီးတော့မင်းမြန်ပြပြလို့တည်ရပါတယ်။ဟိုဥစုစီကိစ္စမှာကျွန်တော်တို့ကဟိုတတိဓာမှုအရေးကြီးတာကကျွန်တော်တို့ကငင်းငင်းကြီးကိစ္စဖြစ်တယ်ကျွန်တော်တို့ဒါငင်းငင်းကြီးကိစ္စဖြစ်တဲ့အခါမှာကျွန်တော်ထိလေရှာလေအနေထားလေးရှိတယ်။ကျွန်တော် NLD အနေနဲ့နာမည်သုံးပြီးတော့ကျွန်တော်တို့ဟိုဆောင်ရွက်တယ်ဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကဘာလို့ဆိုတော့ဟိုစေတနာအရာဆောင်ရွက်တာပဲဖြစ်ဖြစ်ပေါ့လေကျွန်တော်ပြောတာက ဒီ NLD ရဲ့မူပေါ့နော်ငင်းငင်းမူတွေနဲ့ကျွန်တော်တို့ရွေးချော်သွားမှာဆိုရင်ကျွန်တော်ပြောတာအဲဒါတွေကကျွန်တော်တို့ဒီဘူကမသိပဲနဲ့ဘူကတောင်းဝန်မပေးပဲနဲ့ကျွန်တော်တို့လုဆောင်မှုမသိဘူးကျွန်တော်တို့တလူပါကျွန်တော်ပြောတာကအ
ဲ့ဒါနဲ့ပတ်သက်ပြီးတော့ဦးစိုးထွေးတို့၃ယောက်ကိုရောအင်ဂရို NLD ဘက်ကဟိုအရေးယူဖို့ရှိမရှိအဲ့ဒါရောအင်ဂယ်ပြောလို့ရမလားရှင
်ကျွန်တော်ပြောလို့ဆက်ခုနကကျွန်တော်ပြောနေလို့ရဲ့ဒီဥစ္စာကဟိုကျွန်တော်တို့အနေနဲ့ဒီကိစ္စမှာဒါဥစုထွေးတို့ဆောင်ရွက်လိုက်တဲ့ကိစ္စဒါကျွန်တော်တို့ကတော့မှားရင်းနေလို့ယူဆထားတာပ
ါမှားရင်းနေလို့ယူဆထားတဲ့အတွက်တော့နောက်ပိုင်းဆက်ဖြစ်မှာတော့အင်ဂယ်ပြောလို့မရသေးဘူးပေါ့နော
်ညဟုတ်ပါတယ်နောက်ပိုင်းရတဲ့ပြင်ဆက်ကျွန်တော်ပြောလို့မရသေးဘူ
းတစ်ဖက်က UWSA တို့ဒီ NDAA တို့ပေါ့နော်ဒီဥဆိုးထေးတို့တွေ့ခဲ့တဲ့ဒီအဲတခြားဘက်ကအဖွဲ့တွေကတော့သူတို့ကတော့ဒီလိုလာတွေ့တဲ့အတွက်နော်ရလက်ကောင်းနေရှိတယ်နောက်ဒေါန်ဆန်းစုကြည်ဥဆောင်မဲ့ဒီငင်းကြေးကြိုးပမ်းမှုဒီဆောင်ရွက်ချက်ဒီမှာလည်းသူတို့ပူးပေါင်းပါဝင်ခြင်းနဲ့ဆိုတော့စကားတွေပြန်ပြီးပြောလိုက်တာလည်းရှိတဲ့ခါကြတော့ဒီပေါ်အင်ဂယ်ဘယ်လိုမြင်လဲရှင
်ငင်းကြေးကိစ္စမှာသူတို့ဟိုဘက်ကကျွန်တော်တို့ဒါအပြုတ်ဘောပေါ့နော်အပြုတ်ဘောဆောင်ရွက်လာတယ်ပေါ့နော်ဝန်တာတွေပေါ့အနေနဲ့ဒီလာသူတွေဝန်တာတွေပိုင်းနေဆိုတော့ဒါကျွန်တော်တို့ကပြောစရာမရှိပါဘူးကျွန်တော်တို့ပြောနေတဲ့ဥစ္စာဒါကိုကျွန်တော်တို့ပြောနေလို့ပြောရှင်အဲလိုဟိုတိမ်မွေးတဲ့ကိစ္စမှာဟို NLD ကကျွန်တော်တို့တောင်းပေးလိုက်တာမဟုတ်ခင် NLD အနေနဲ့ဆောင်ရွက်တယ်ဆိုတဲ့ကိစ္စမျိုးကဒါဟိုအန်ဂျီကြီးရဲ့ကိစ္စပဲဖြစ်ပါလေပေါ့ဒီလိုအန်ဂျီကြီးရဲ့ကိစ္စမျိုးကိုဒီလိုမဆောင်ရွက်တယ်မို့ဒါဒါကိုကျွန်တော်တို့ဒီပါတီဘက်ကတူခိုင်းထားတာပါခင်ဗျ
ဟုတ်ကဲ့လွတ်တော်ဘက်ကရောဘယ်လိုဆောင်ရွက်ဖို့ရှိလဲရှင်သူတို့ကလွတ်တော်အမတ်တွေလည်းဖြစ်တယ်နောက်၃ယောက်စလုံးကဒီနေဆက်ရေးရာကိစ္စတိုင်းရင်းသားရေးရာကိစ္စတွေမှာလည်းလွတ်တော်ရဲ့ကော်မတီတွေမှာပါဝင်နေတဲ့အတွက်လေ
ကျွန်တော်ပြောနေတာအခုဥစားကျွန်တော်တို့ကပါတီဘက်ကမင်းညာမို့လားလွတ်တော်ဘက်ကဆိုလို့ရှိရင်တော့လွတ်တော်ဥစားကြီးကိုမင်းမရမှာပေါ့
ဒါကတော့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးတွန်းတွန်းဟိပြောသွားတာပါရှင်ပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုတွေမှာလုံထုံးလုံနည်းတွေကိုရှော့ချပေးပြီးနေထိုင်ခွင့်ကာလကိုလည်းတိုးမြင့်ပေးဖို့ဆောင်ရွက်နေတဲ့အကြောင်းအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါရယ်မတ်တင်ကီထိုက်ကစူးစီးတင်ပြထားပါရယ်ရှင
်မြန်မာနိုင်ငံတွင်ပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုတွေမှာပြတ်ထန်းထားတဲ့ဥပဒေတွေနဲ့အညီလုံထုံးလုံနည်းတွေကိုရှော့ချပြီးနေထိုင်ခွင့်ကာလကိုလည်းတိုးမြင့်ပေးဖို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကစီစဉ်ဆောင်ရွက်နေပါတယ်။ဝင်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဗီဇာနဲ့ပတ်သက်ပြီးတော့ဖြေလျှော့မယ်ဆိုတာတချို့ဗီဇာတွေမှာကျွန်တော်တို့ကျင်းဝင်ဗီဇာတွေမှာမြန်မာနိုင်ငံရဲ့နိုင်ငံခြားမှာရှိနေတဲ့တိုင်ယုံတွေမှာတော်လျှော့တဲ့ခါမှာတချို့အထောက်အထားတွေကျွန်တော်တို့ဟိုအရင်ဆုံးကကျွန်တော်တို့တောင်းတာရှိတာပေါ့။ဥမာအဖြစ်ကျွန်တော်တို့ကုမ္ပဏီbusiness ဗီဇာဆိုလို့ရှိရင်ဒီကုမ္ပဏီကအခွန်ဆောင်ပြီးကြောင်းအထောက်အထားတွေပြည်စာတွေပါတောင်းတာတွေရှိတယ်။ဒါပေမဲ့တချို့ကုမ္ပဏီတွေကအစ်စ်ဖြစ်တဲ့အတွက်အခွန်ဆောင်ရတာဗာညာမလုပ်ရသေးဘူး။အဲ့တော့သူတို့မှအဲ့ဒါတွေပြဖို့အတွက်အခက်အခဲဖြစ်နေတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကုမ္ပဏီအစ်စ်တွေအဲဒီခုမှစတဲ့ကုမ္ပဏီတွေကတော့သူတို့အခွန်ဆောင်ရတဲ့အခြေအနေမရောက်သေးဘူးဆိုလို့ရှိရင်တော့အဲ့ဒီအခွန်ဆောင်ပြီးကြောင်းပြည်စာကိုကျွန်တော်တို့ကဟိုပါပေါ့မတောင်းတော့ဘူးပေါ့ဗျာ။တချို့မြန်မာနိုင်ငံကိုလာမယ်ဆိုလို့ရှိရင်ဘယ်နေရာမှာတဲတယ်အဲ့ဒီတဲတဲ့နေရာကိုကျွန်တော်တို့ဟိုပါပေါ့အဲဟိုတယ်မှာတဲ့အဲဟိုတယ်မှာငှားရငှားတွေပါလေခုနလိုပေါ့အဲဟိုဘုတ်ကင်လောက်ထားတဲ့ပြေစာတွေပါလေတောင်းတာတွေရှိတယ်အဲ့ဒါတွေကိုမတောင်းတော့ဘူးဘယ်ဟိုတယ်မှာတင်းမယ်ဆိုတာကိုကျွန်တော်ဖြည့်ပေးလိုက်ရယူပေါ့အဲ့တော့ပြောချင်တာတော့အထောက်အထားဆောင်ရွက်ဆောင်ရမ်းတောင်းတာတွေမှန်တယ်များကိုအဲ့လိုအပ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကမတောင်းတော့ဘဲနဲ့အဖြေလျှော့ပြည့်နေနေထားပေါ့
အလုတ်သမားလွင်မှုကြီးချက်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့ရက်တရာစီမံကိန်းဦးစားပေးလုပ်ငန်းတွေအဖြစ်အလုတ်ရှင်အလုတ်သမားအရေးရွှေပြောင်းနေထိုင်သူတွေအတွက်မှတ်ပုံတင်တဲ့အင်အားစုအစည်းအဝေးလှုပ်ဆောင်ပေးဖို့ကိုလည်းစီမံကိန်းချဆောင်ရွက်နေတယ်လို့အမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်းကပြောပါတယ်
။နိုင်ငံသားမှတ်ပုံတင်လုပ်ပေးတဲ့လုပ်ငန်းတွေပေါ့။ဒါဆိုလို့ရှိရင်ဒီကလေးတွေကိုကြောင်းနေမှာလိုက်ပြီးတော့အသက်ဆယ်နှစ်ပြည့်တာနဲ့နိုင်ငံသားမှတ်ပုံတင်ကိုကျွန်တော်တို့ဟိုမှာအသက်ဆယ်နှစ်ပြည့်နိုင်ငံသားမှတ်ပုံတင်ပေးနေအောင်ကြောင်းနေမှာရောက်နေနေဆင်းပြီးတော့လုပ်ပေးဖို့အခုစီမံချက်တွေနဲ့ဒါကြီးလည်းလုပ်နေတယ်ဗျ။အေးရွှေပြောင်းတဲ့လူတွေကိုလည်းဒီလိုပဲရွှေပြောင်းလူကြီးတွေကိုလည်းတက်ဆိုင်ရာအရှိပြောင်းနေနေတဲ့နေထိုင်တဲ့လူတွေကသက်ဆိုင်ရာနေမြေတွေမှာနေထိုင်တာကို6လနဲ့အထက်ကျသွားပြီအဲသူတို့သက်ဆိုင်ရာဒီလက်ရှိနေတဲ့နေရာရက်ွက်အုပ်ချုပ်ရေးမှုတို့ဘာလို့ဒီလိုသက်ဆိုင်ရာအဆင်စင်းရလဲထောက်ခံတယ်ပတ်ဝန်းကျင်ကလည်းသူ့ရဲ့နေထိုင်မှုနဲ့ပတ်သက်ပြီးတော့သူကရိုးသားသားနဲ့ကောင်းမွန်မွန်နေတယ်ဒီလိုအထောက်အထားတွေပြည့်စုံနေဆိုလို့ရှိရင်သူတို့လည်းကျွန်တော်တို့ကအင်တော်သူစင်းရင်တို့ကျွန်တော်မှတ်ဖို့တင်နေထုတ်ပေးဖို့တို့ဒါဒီဆောင်ရွက်တော့ဖို့စီစဉ်ဆောင်ရွက်နေပါတယ်
ဒါအပြင်နိုင်ငံတကာရဲတပ်ဖွဲ့ Interpol ကသတ်မှတ်ထားတဲ့အန်ဒီယေရှိသူစီးရင်မှာမပါဝင်ပဲမြန်မာအစိုးရဝန်ကြီးဌာနတွေကအညီမဲ့စီးရင်သွင်းထားသူတွေကိုအစိုးရအဖွဲ့ကိုတင်ပြပြီးဖြေလျှော့ပေးသွားနိုင်အောင်လဲလှုပ်ဆောင်နေတယ်လို့သူကပြောပါတယ်။လက်ရှိအညီမဲ့စီးရင် Blacklist သွင်းထားတဲ့အရေးအတွက် 8,000 နီးပါးထဲမှာ 4,000 လောက်ကတော့လူပုဂ္ဂိုလ်တွေမဟုတ်ဘဲခိုးယူခံရတဲ့ဒါမှမဟုတ်လဲပျောက်ဆုံးသွားတဲ့နိုင်ငံကူးလက်မှတ်တွေရဲ့အချက်လက်တွေသာဖြစ်ပြီးကျန်းတဲ့4,000လောက်ကတော့လူပုဂ္ဂိုလ်တွေဖြစ်ပါတယ်။ဒီထဲမှာမှမြန်မာအစိုးရဝန်ကြီးဌာနတွေကပြစ်မှုကျူးလွန်သူတွေအဖြစ်အမည်မဲ့စီရင်သွင်းထားသူကယာကနန်းလောက်ပဲရှိတယ်လို့လည်းဝန်ကြီးဌာနပြောခွင့်ရကပြောဆိုပါတယ်ရှင
်။ပေါ်ရရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရတဲ့တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်။အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးကျင်းသားတွေလှုပ်ပေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်။အစိုးရတဲ့တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
ဆက်လက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုပြောပြမှာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းတွေအလုံးနီးပါးကိုပိုင်ဆိုင်ကြောင်းတရုတ်နိုင်ငံရဲ့ပြောဆိုမှုအပေါ်စိန်ခေါ်ထားမှုနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးရဲ့စီရင်ချက်ကိုဖိလစ်ပိုင်နိုင်ငံကစောင့်ဆိုင်နေတဲ့အချိန်မှာပဲတရားရုံးကဘလို့ပဲဆုံးဖြတ်ချက်မျိုးပဲထွက်လာဒီအငင်းပွားမှုဟာပိုးပြီးအရှိန်မြင့်လာနေတဲ့အကြောင်း VOA သတင်းတောက် Bill Ike ဘေကျင်းမြို့ကနေသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြောပြမှာပါရှင်။
တောင်တုပ်ပင်လေပြင်အတွင်းတင်းမာမှုတွေဖြစ်ပေါ်နေတာဟာအမေရိကန်ပြည်ထောင်စုကဒေတာတွေမှာစည်ရေးအရပူပေါင်းဆောင်ရွက်မှုတွေတိုးမြင့်လာတာကြောင့်ဖြစ်ပြီးတခြားတိုင်းပြည်တွေရဲ့ EEZ လို့ခေါ်တဲ့တရားစီးပွားရေးဇုန်တွေအတွင်းဝင်ရောက်ပြီးတော့တရုတ်နိုင်ငံကပန်ဆန်ကြောင်းပြောဆိုနေမှုတွေကြောင့်မဟုတ်ဘူးလို့ပြောပါတယ်။လာမယ့်သတင်းပတ်အနေနဲ့အတွင်းချမှတ်ဖို့ရှိတဲ့စီရင်ချက်ကိုလိုက်နာဖို့နိုင်ငံတကာကတောင်းဆိုမှုတွေရှိနေပေမဲ့လည်းတရုတ်နိုင်ငံကတော့အဲ့ဒီစီရင်ချက်ကိုလိုက်နာမှာမဟုတ်ဘူးလို့ပြောပါတယ်။အမေရိကန်ကတော့စည်ရေးတည်ဆောက်မှုဟာတရုတ်နိုင်ငံအတွက်ဥတီလှုပ်ဆောင်ခြင်းမဟုတ်ဘဲဒေတာရင်းတရုတ်နိုင်ငံရဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်မှုတွေကြောင့်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကာတာကပြောပါတယ
် We're strengthening our military role in the region but that isn't in order to provoke anything it's to continue to stand
ကျွန်တော်တို့ကဒေတာရင်းမှာစီးရဲတို့မြေတည်ဆောက်နေပြီမဲ့ဒါဟာရန်စားဖို့အတွက်မဟုတ်ပါဘူးဒါဟာဆယ်စုနှစ်ပေါင်းများစွာဒေတာအတွက်ကြီးပွားချမ်းသာမှုဖြစ်စေခဲ့တဲ့အခြေခံသဘောတရားတွေငြိမ်းချမ်းတဲ့လုံခြုံရေးအစရာတွေနဲ့အညီဆက်လက်ဆောင်ရွက်နေခြင်းဖြစ်ပါတယ်
တရုတ်ဘက်ကဘလို့တုံ့ပြန်လာမလဲဆိုတာကတော့မသေးကြသေးပါဘူး။စကားဘိုလိုရှိုးလို့ခေါ်ပြီးတရုတ်တို့ကဟွမ်ဂျန်းလို့ခေါ်တဲ့တန်တာကြောက်တန်းနေမှာအရင်သူတို့လုပ်ခဲ့မှုတဲ့ပုံစံအတိုင်းတိဆောက်မှုတွေကိုတရုတ်ဘက်ကလှုပ်လာလိမ့်မယ်လို့တချို့ကသုံးသပ်ကြပါတယ်။ဒီတန်တာကြောက်တန်းဟာဖိလစ်ပိန်နိုင်ငံပိုင်တည်ထောင်စီးပွားရေးဇုန်အတွင်းမှာရှိတဲ့ဆူပိပင်လယ်အော်နဲ့ကီလိုမီတာ100လောက်သာဝေးတာပါ။ကျွန်းနဲ့မတိဆောက်ဘူးလို့လည်းတရုတ်အရာရှိတွေကညှင်းဆိုထားခြင်းမရှိပါဘူး။တန်တာကြောက်တန်းတွေကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဟွာချုံရင်ကပြောပါတယ
်我想再次强调的是黄岩岛是中国的固有领土不管中国在
黄岩岛ကဗိုလိုရှိုးဟာတရုတ်နိုင်ငံပိုင်ဆိုင်တဲ့နယ်မြေထဲမှာရှိနေတဲ့အကြောင်းဒီတာနာကြောက်တန်းနဲ့ပတ်သက်လို့ဘယ်လိုလှုပ်ဆောင်မယ်ဆိုတာဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုမှသာရှိပါတယ်လို့ပြောတော့တာပါဘလို့စီရင်ချက်မျိုးပဲထွက်လာလာတရုတ်ဘက်ကတော့ငြိမ်နေမှာမဟုတ်ပါဘူးအခုသတင်းပတ်ထဲမှာပဲအမေရိကန်လေရင်တင်တင်မော်ဒဇင်ဟောင်ကောင်ကျွန်းကိုစိုက်ကပ်ခွင့်ညှင်းပယ်ခံခဲ့ရပါတယ်အဲ့ဒီလေရင်တင်တင်မော်ဟာတောင်တရုတ်ပင်လယ်ထဲမှာရှိနေစဉ်ဝန်ကြီးကာတာတွားရောက်ခဲ့တဲ့တင်မော်လည်းဖြစ်ပါတယ်တရုတ်နိုင်ငံဟာသူ့ရဲ့ပိုင်ဆိုင်ကြောင်းပြောဆိုမှုတွေကိုထောက်ခံဖို့လိုက်လံစည်းရုံးနေတာမှာရုရှားကလည်းထောက်ခံမှုပေးနေပါတယ်အရှေ့တောင်အရှနိုင်ငံတွေထဲကသုံးနိုင်ငံကလည်းတရုတ်ရဲ့ရည်တည်ချက်ကိုထောက်ခံမယ်လို့ပြောဆိုထားပါတယ်ဒါပေမဲ့အဲ့ဒီသုံးနိုင်ငံတွေကတနိုင်ငံသာတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့အထက်ပါဝင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာယီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
။ဝယ်မဲ့လူရဲ့ဝင်ငွေပေါ့နော်။တရားဝင်ဘယ်လိုရလာသလဲဆိုတာကိုကြားဖို့လိုတယ်။အခွန်ဆောင်ဖို့လိုတယ်။အဲ့ဒါဆိုရင်
ဒါကတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်တဲ့အခါအင်ချမ်းမြေရောင်းဝယ်ရေးအကြောင်းပြောပြထားတာကိုနားဆင်ရမှာပါ။ဒါအပြင်စီးပွားရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဘာကြောင့်မအောင်မြင်ရသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင်။
Project Syndicate online စာဆောင်မှာထိုင်းနိုင်ငံချူလာလွန်ကွန်တက်ကတူနိုင်ငံတကာနဲ့လုံခြုံရေးရာလီလာရေးဌာနရဲ့ညွှန်ကြားရေးမှူးပမောက္ခတီတီနန်ဖုန်စုဒီရက်ရေးသားထားတဲ့အတွေ့အမြင်ဆောင်ပါဖြစ်ပါတယ်။များမကြခင်နှစ်တွေကထိုင်းနိုင်ငံနဲ့မြန်မာနိုင်ငံအင်းကြီးချင်းနိုင်ငံတွေကြားစန့်ကျင်ဘက်နိုင်ငံရေးအပြောင်းလဲတွေအလင်းမြန်ဖြစ်ပေါ်ခဲ့တယ်လို့ရေးသားထားပါတယ်။ရာစုနှစ်တဝက်ကျော်စစ်အာဏာရှင်လက်အောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်လည်ထွန်းကားနေပြီးအခုဆိုရင်အရသာအစိုးရကိုတစ်ချိန်ကနိုင်ငံရေးအကျဉ်းသားဖြစ်ခဲ့သူဒေါအောင်ဆန်းစုကြည်ကဥဆောင်နေပြီဖြစ်တယ်လို့យေတာထားပါတယ်။ထိုင်းနိုင်ငံမှာတော့ပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုတွင်းမှာတင်နှစ်ကြိမ်တိတိဆီယနာချင်းလက်အောက်ကိုပြန်ရောက်ခဲ့ရတယ်ဆိုပြီးတော့ထောက်ပြထားပါတယ်။ဒီအင်းကြီးချင်းတိုင်းပြည်နှစ်ခုကြားဖြစ်ရကနိုင်ငံရေးကံကြမ္မာပြန်လည်နေပြီလို့ဆိုနိုင်မလားဆိုပြီးတော့စောင်းမချင်းကမေးခွန်းထုတ်ထားပါတယ်။မြန်မာနိုင်ငံကဆစ်အာနာရှင်တွေဟာ2003ခုနှစ်မှာကလေးကအချက်ခုနှစ်ချက်ပါတဲ့လမ်းပြမြေပုံကိုရေးဆွဲပြီးတော့ဒီမိုကရေစီစနစ်စီကိုကနဦးခြေလှမ်းလှည့်ခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။စစချင်းတော့ရေးစရာလိုဖြစ်ခဲ့ပါတယ်။သူတို့ရဲ့အစီအစဉ်မှာဗဂရီကဝဲမှာမပါတယ်လို့အတိုက်ခံလုပ်သူတွေကိုထောင်သွင်းကျင်းချတာဆန္ဒပြတဲ့တန်ဃာတော်တွေကိုတနက်နဲ့ပစ်တာဒေါအောင်ဆန်းစုကြည်နဲ့အတိုက်ခံ NLD အဖွဲ့ဝင်တွေကိုထောင်ဒဏ်တိုးမြှင့်ချမှတ်တာတွေပြုလုပ်ခဲ့တယ်လို့យေတာထားပါတယ်။ဒါပေမဲ့တိတာထင်ရှားတာတစ်ခုကတော့စစ်ကောင်းဆောင်တွေဟာအခြေအနေမှန်ကိုတိထားတာပဲဖြစ်တယ်လို့យေတာထားပါတယ်။ကြမ်းဖက်မှုတွေဖိနှိပ်မှုတွေပြုလုပ်တဲ့နည်းနဲ့သူတို့ရဲ့အာဏာကိုအရှိတီတဲ့အောင်ဆက်ပြီးတော့ထိမ်းမထားနိုင်မှုဆိုတာပဲဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒီလိုသာဆက်လုပ်နေရင်နိုင်ငံတကာရဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေစွန့်ပစ်ခံထားရမှုတွေကြောင့်သူတို့ရဲ့အုပ်ချုပ်ရေးပြိုလဲသွားစေနိုင်တယ်ဆိုတာကိုသိလာခဲ့တယ်လို့လည်းយေတာထားပါတယ်။စစ်တပ်ဟာအခြေခံဥပဒေအရလွှတ်တော်မှာ25ရာခိုင်နှုန်းအလိုလျောက်ရရှိထားပြီးအရေးပါတဲ့ဝန်ကြီးဌာနတွေကိုလည်းဆက်လက်ကင်ထားဆဲဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့အထိတော့စစ်တပ်ဟာသူတို့စကားသူတို့တီးပြီးဒေါအောင်ဆန်းစုကြည်ကိုလွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပြုထားပါတယ်လို့ထောက်ပြထားတယ်လို့အခုချိန်မှာဒေါအောင်ဆန်းစုကြည်ရဲ့တာဝန်ကစစ်တပ်ကိုစစ်တမ်းရမ်းမှပြန်ပြီးတော့နေအောင်ကြိုးပမ်းဖို့ပဲဖြစ်တယ်လို့យေတာထားပါတယ်။အပြည့်အစုံကို Project Syndicate မှာဖတ်ရှုနိုင်ပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအခြေအနေနဲ့ပတ်သက်ပြီးတော့ဆောင်းမရှင် Harry Christer က Diplomat Online စာဆောင်မှာသဘောထားမြင်ဆောင်းမတဲ့ပုတ်ရေးထားတာကိုဖတ်ရပါတယ်။လူတော်တော်များများကအမေရိကန်သမ္မတဘရက်အိုဘားမားရဲ့နိုင်ငံခြားရေးမူဝါဒဟာတကယ်ရောလျော်ကန်တင့်မြတ်စစ်မှန်မှုရှိရလားဆိုတဲ့အပေါ်မှာမကြခင်ကငင်းခုန်ခဲ့ကြပါတယ်။ဒီနေရာမှာမြန်မာနိုင်ငံနဲ့ဥပမာပြထားပါတယ်။သမ္မတအိုဘားမားနဲ့မြန်မာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်တို့ဟာအယူဆတူညီသူတွေလူလားချက်တွေကိုလက်တွေ့လှုပ်ဆောင်နိုင်ခဲ့ကြတဲ့လှုပ်ဖော်ကံပက်တွေဖြစ်ရှုမြင်ကြပါတယ်လို့យေတာထားပါတယ်။ဒါပေမဲ့ဆက်လက်လှုပ်ဆောင်နေတဲ့မြန်မာပြည်ကပြည်ဝင်ပြောင်းလဲရေးကိစ္စကင်တွယ်တဲ့နေရာမှာနှစ်နိုင်ငံစလုံးအတွက်ခက်ခဲတဲ့ပြဿနာဖြစ်တယ်လို့အလွန်သတိထားကင်တွယ်ရမှာဖြစ်တယ်လို့လည်းយေတာထားပါတယ်။ဒေါအောင်ဆန်းစုကြည်နေအိမ်အခြေချုပ်ကြားခံနေရာကနေပြန်လွတ်လာပြီးတော့စစ်တပ်ကဥဆောင်ပြုတ်တဲ့အတွင်ကူးပြောင်းရေးမှာတရားဝင်အဖြစ်အတိမတ်ပြုရမှာပါဝင်ခဲ့ပါတယ်။သမ္မတဥပမာကလည်းမြန်မာပြည်ပေါ်ချမှတ်ခဲ့တဲ့မူဝါဒကိုပြောင်းလဲပစ်ခဲ့ပါတယ်။ရေးယူပိတ်ဆို့မှုတွေကို အကန့်တန့်နဲ့ဖယ်ရှားပေးခဲ့ပြီးတန်တမာရေးရာဖိအားပေးမှုကသာလှုပ်ဆောင်ခဲ့တယ်လို့ထောက်ပြထားပါတယ်။ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ NLD ပါတီအနံ့ရရှိခဲ့ပါတယ်။ရှေ့မှာဆက်ပြီးတော့ကျောင်းဝမ်းမှာကတော့အနံ့ရရှိထားသူတွေရောရှုံးနိုင်ခဲ့သူတွေကြားမှာပါဆက်လက်ပြီးတော့ခက်ခက်ခဲခဲအပေးယူလို့ထိမ့်ညှိထားနိုင်ဖို့ဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ဥဆက်မိုးဝေပါရှင်ဆက်လက်ပြီးတော့ American 3အင်္ဂလိပ်စာတင်ကန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ဆက်မှာပ
ါတော်ရရှိမြရှိအလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လဲ American Idiom အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တဲ့ Idiom စကားစုတွေထွက်ပေါ်လာတာဆန်းနေလို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ candy candy ကတော့တခြားလို့မရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ baby baby ကတော့သောရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးသောရရှိများသိမှာဖြစ်ပါလေ။ဒီတော့ငယ်ပတ်တယ်လို့ Josh Rowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် Getting grandmother to loan me the money was like taking candy from a baby.
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Getting grandmother to loan me the money was like taking candy from a baby.
ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ
taking candy from a baby
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာသရရှင်နေကြည့်ရှုအားပေးနိုင်ကြပါတယ်နော်အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါအစိုးရသည့်အနေနဲ့လာမယ့်2030ခုနှစ်ကြာရင်မြန်မာနိုင်ငံတွင်း FDI လို့ခေါ်တဲ့နိုင်ငံခြားကနေတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှုပမာဏ American Dollar Billion 140အထိရရှိအောင်လှုပ်ဆောင်သွားဖို့စီစဉ်နေပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဘာကြောင့်မအောင်မမြင်ဖြစ်နေရသလဲဆိုတာကိုတော့အခုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင
်။ပုံမျိုးမှုနောက်ကျတဲ့နိုင်ငံတွေမှာစီးပွားရေးကိုအချိန်တိုတိုနဲ့အလင်းမြန်တိုးတက်အောင်လှုပ်ဆောင်တဲ့နေရာမှာ FDI လို့ခေါ်တဲ့နိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှုတွေဟာအရေးပါတဲ့အခက်အခဲမှာရှိနေတာပါ။မြန်မာနိုင်ငံကလည်းဖွံ့ဖြိုးမှုနောက်ကျတဲ့နိုင်ငံတွေထဲမှာပါနေတာကြောင့်နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေလိုအပ်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံခြားကနေတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံခွင့်တွေကို1988ခုနှစ်ကစလို့ခွင့်ပြုခဲ့ပေမဲ့အခုနောက်ဆုံးတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်အထိအောင်မြင်မှုရှိတယ်လို့ဆိုနိုင်တဲ့အနေအထားကိုရောက်မလာသေးပါဘူး။ဧပြီလဆန်းမှာတန်းပြေအုပ်ချုပ်ရေးအာဏာကိုလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရလက်ထက်မှာတော့2019ခုနှစ်ကနေ2020ခုနှစ်အကြားနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုနှစ်စဉ်အမေရိကန်ဒေါ်လာ6ဘီလီယံအထိရနိုင်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။အဲ့ဒီပမာဏဟာ2021ခုနှစ်ကနေ2030ခုနှစ်အကြားမှာတော့နှစ်စဉ်အမေရိကန်ဒေါ်လာ10ဘီလီယံအထိတိုးမြင့်သွားမယ်လို့မျှော်လင့်ထားကြတာပါ။အစိုးရကအခုလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနှစ်စဉ်တိုးတက်မယ်လို့မျှော်လင့်ချက်ထားရှိတဲ့အဓိကအကြောင်းရင်းထဲမှာGeneralized System of Preferences GSP လို့ခေါ်တဲ့စီးပွားရေးရာအထူးအခွင့်အရေးပေးခံရတဲ့နိုင်ငံစင်းတဲ့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုပြန်ထည့်လိုက်မယ်ဆိုတဲ့ယုံကြည်ချက်ရှိထားတာကြောင့်ဖြစ်ပါတယ်။လက်ရှိမှာဥရောပသမ္မတကမြန်မာနိုင်ငံကိုအဲ့ဒီ GSP စီးရင်နဲ့ထည့်ထားတဲ့အတွက်ဥရောပတိုက်ကိုကုန်ပစ္စည်းတွေတင်ပို့လို့တဲ့နိုင်ငံခြားကုမ္ပဏီတွေဟာ2013ခုနှစ်ကစလို့မြန်မာနိုင်ငံမှာသူတို့ရဲ့စျေးရုံတွေကိုလာရောက်တည်ဆောက်ပြီးကုန်ပစ္စည်းတွေတင်ပို့နေကြပြီဖြစ်ပါတယ်။မကြာတော့တဲ့အနာဂတ်ကာလမှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကို GSP စီးရင်နဲ့ပြန်ထည့်လိုက်မယ်ဆိုရင်အလားတူနိုင်ငံခြားကတိုက်ရိုက်ရင်းနှီးမြှုပ်နှံကြမယ်သူတွေလည်းအတိုင်းအတာတစ်ခုထိတိုးမြင့်ရောက်ရှိလာကြမှာဖြစ်ပါတယ်။ဒါကြောင့်လည်း2013နဲ့2014ဘဏ္ဍာနှစ်မှာမြန်မာနိုင်ငံအတွင်းနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏအမေရိကန်ဒေါ်လာ 4.1 ဘီလီယံရှိခဲ့ရာကနေ 2014-2015 ဘဏ္ဍာနှစ်မှာဒေါ်လာ 10 ဘီလီယံအထိတိုးတက်သွားခဲ့တာပါ။1988ခုနှစ်ကစလို့နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေမအောင်မမြင်ဖြစ်ခဲ့တဲ့အထက်မှာမြန်မာနိုင်ငံအတွင်းအကျင့်ပြတ်ချဆမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့စစ်ပွားရေးလေ့လာသူဦးစိန်ထေးကသုံးသပ်ပါတယ်။ ဒါကြောင့်လဲ NLD အစိုးရလက်ထက်မှာအဲ့ဒီကိစ္စကိုအဓိကထားကန့်တွဲဖြေရှင်းသွားလိမ့်မယ်လို့သူ့အနေနဲ့ယူဆထားကြောင်းဥစိန်ထေးကပြောပါတယ်
မမပြီမှာတော့ဒီမူဝါဒနဲ့ပိုက်သက်လို့ရှိရင်ဥပဒေစီးနှီးစည်းကမ်းနဲ့ကြည့်လို့ရှိရင် on paper သိကောင်းတယ်အားလုံးကကောင်းတယ်ကြည့်လိုက်ရင်အကုန်ကောင်းတယ်တို့တော့ပြဿနာပါလဲဆိုတော့အဲ့ဒီကန့်ရှိနေတဲ့ cyber မှာရှိတဲ့ဟာကိုမကျင့်သုံးတဲ့ပြဿနာဒါကြောင့်လဲခုန NLD ကသူတို့သဘောကျကြီးနေတယ်မှာထည့်ထားတာကတစ်စစ်အားလုံးလည်းပြီးတယ်မမနိုင်ငံမှာနိုင်ငံကရင်းနှီးမဲ့ဘာကြောင့်ဖြစ်နေရလဲဆွဲဆောင်မှုမှာအားနေတဲ့ချက်နောက်တစ်ခုကကျွန်တော်တို့အရေးစကားပြောအန္တရာယ်ပေါ့ဗျာနော်အန္တရာယ်တွေကများခဲ့တယ်ဗျ corruption ပေါ့အကျင့်ပြတ်ခြားစားမှုတွေများတော့ဒါကြောင့်မို့လို့ NLD ကကြီးနေတယ်ပါပါတယ်အကျင့်ပြတ်ခြားစားမှုကသူတို့ဥစားပေးဒါကိုကျွန်တော်တို့ကင်းချင်းအောင်လုပ်ဖို့ပဲကျွန်တော်တို့သူတို့ခြားထားတယ်ဗျခြားတော့ခုနရင်းနှီးမဲ့မှုနဲ့ပတ်သက်တယ်အဲ့ဒါကိုအရင်ကခိုင်တွယ်လိမ့်မယ်ကျွန်တော်ထင်တယ်အဲ့တော့သူတို့ review တော့လုပ်ရမှာဒါထုံးတယ်မှာဘယ်နိုင်ငံမှာဖြစ်ဖြစ်ဆိုးရတဲ့ကြောင်းသွားရင်တော့အရင်ဆိုးရချမှတ်ထားတဲ့ငွေဓာတ်တွေကိုတော့သုံးပြန်လဲသုံးသက်ကြတာပဲဒါခုကျွန်တော်တို့နေနဲ့ထင်တာကတော့ NLD ကအဲ့ဒီကာလတွေရောက်နေတဲ့ခါမှာကျွန်တော်ထင်ပါတယ်ဒီလူတို့ကိုသူတို့ဒီလိုထင်တာမြင်တာအောင်ချပြောပါပါအာဒေါ်အောင်ဆန်းစုကြည်လည်းပဲဟိုလွန်ခဲ့တဲ့3နှစ်နဲ့ခဏပြောထားတယ်နိုင်ငံရရင်းနှီးမဲ့မှုတွေကိုအားပေးမယ်သို့တော့ ethical investment နော်ဘာလဲဆိုတော့ချင်းဝင်နေကြီးတဲ့ရင်းနှီးမဲ့လက်ခံပါအခုကအားလုံးလည်းသိတယ်နော်ဘာလဲဆိုရင်ဒီနေ့30ကျော်တော့နိုင်ငံရေးမြန်မာ1989ကစလာတဲ့ခဏကထုတ်လုပ်တဲ့ကဏ္ဍတွေမှာခုနကကျွန်တော်တင်ပြလို့ကျွန်တော်တို့သဘာဝတန်ဆာထုတ်တဲ့ခဏတိုင်းပြည်တော့တုံးမရှိဘူးကြားရင်ကုန်မယ်နောက်တစ်ခုကဘာလဲဆိုလာတဲ့နိုင်ငံကြီးကြည့်ပြန်ရင်လည်းပဲကိုနားကနိုင်ငံကြီးကကိုယ်ထဲမှာလာပြီးတော့ဒီကျွန်တော်တဲ့တဲ့ပြောရင်တော့အလုတ်ကန်လည်းအများကြီးခဏပြေးတာမဟုတ်ဘူးမိပညာလည်းမကြောက်ဘူးစာအုပ်ထဲမှာတော့မိပညာနဲ့ပတ်သက်လို့ရအောင်ယူမယ်ပြောတာပေါ့ဗျာဒါပေမဲ့တကယ်တမ်းမကြောက်ဘာကြောင့်လဲဆိုတော့တကယ်တမ်းခုနကတင်ပြခဲ့တဲ့အနာရီပဲတွေများတယ်ကျိုးနေဖြစ်တည်ရှိတယ်အကျင့်ရဲ့ခြားစားမှုတွေကကြီးစိုးတဲ့ခါကျတော့တကယ်တိုးတက်တဲ့နိုင်ငံများကသူတို့ကလာမလာနီးပညာဆိုကြာမှာဘူးဗျနော်လေယာကဏ္ဍပဲလာလာအခုနထုံးမှုကဏ္ဍဖြစ်တဲ့ဆောင်းမှုကဏ္ဍတွေပဲဖြစ်ဖြစ်နီးပညာကြောင်လာမဲ့ဟာတွေမရှိတော့အခု NLD ကကျွန်တော်ထင်တယ် review လုပ်ပြီးသွားလို့ရှိရင်သူတို့ကအဲ့ဒီအပိုင်းတွေမှာဦးစားပေးပါလိမ့်မယ်ဆိုကျွန်တော်တို့ကနားလည်ထားပါတယ်ခင
်ဗျာဒါပြင် NLD အစိုးရလက်ထက်မှာအရင်အစိုးရအဆက်ဆက်ကလှုပ်ဆောင်ခဲ့တဲ့ပုံစံနဲ့မတူတဲ့ယင်းနှိမ့်မြုံနံမှုပုံစံကိုပြောင်းလဲလှုပ်ဆောင်လိမ့်မယ်လို့လည်းဦးစင်ထေးကသုံးသပ်ပါတယ
်နိုင်ငံရေးယင်းနှိမ့်မြုံနံမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့နားလည်သလောက်ကအရင်အဆက်ဆက်ကနိုင်ငံရေးယင်းနှိမ့်မြုံနံမှုမှာအစိုးရရဲ့မူဝါဒကဘာလဲဆိုတော့ဘာဝတရားစတာထုတ်ယူတဲ့ဘက်မှာသူကဦးစားပေးအများကြီးလုပ်ခဲ့တယ်ခင်ဗျာအားလုံးလည်းပဲကိန်းကဏ္ဍရဲ့ကျွန်တော်တို့ချင်းလုံးပြောခဲ့တဲ့ဒီအဲ့ထူးကျင်တော့ဟာပေါ့လေကျွန်တော်တို့စောစောပိုင်းကတော့ရင်းနှီးတဲ့တဘာဝကံွေထွက်ယူတဲ့ပိုင်းမှာဒီနည်းမျက်နှာမှုရဲ့သုံးပုံတုံကျော်ကျော်လောက်ကိုသူတို့ကဒီမူဝါဒနဲ့တွားထားတယ်။အဲ့နောက်ပိုင်းကျွန်တော်တို့နားအဖပြီးတဲ့ခေတ်ရောက်တဲ့ခါကျတော့ဒီ CS ခဏပေါ့ဗျာ။ CS ထုတ်ယူနေပတ်သက်လို့ဒါတွေကသူတို့ဦးစားပေးသွားကြတော့အဲ့ဒီခဏတွေမှာဒီနည်းမျက်နှာမှုမူဝါဒကိုကိုးခဲ့တယ်။အခုတော့ကျွန်တော်စောစောကသူတို့ရဲ့ NLD ရဲ့ကျွန်တော်တို့ရုပ်ောက်ပွဲကြီးညာစာတန်းရဲ့မူဝါဒအရာကြည့်မယ်ဆိုရင်သူတို့ရဲ့မူဝါဒတွေဟာဘာလို့လဲဆိုလို့ရှိရင်လေအကြိုက်ပြုံးရင်မကြီးနိမနာမှုအရင် 2.1% နဲ့တော့နေပါတယ်ဗျာအဲ့ဒါလေးကိုသူတို့တက်အောင်သူတို့မူကတော့ဆွဲဆောင်မှုတွေလုပ်လိမ့်မယ်နောက်ပညာရေးကျန်းမာရေးခြေကံဆောက်လုပ်မယ်လို့ကျွန်တော်တို့ကျန်းမာနားလည်ထားပါတယ်ခင်ဗျာ
အနေဒီအစိုးရအနေနဲ့အနာဂတ်မှာရင်ဆိုင်ရနိုင်တဲ့စင်ခုံမှုတွေနဲ့ပတ်သက်လို့လည်းဥစဉ်ကြီးကအခုလိုပြောပြပါတယ
်အများအပြား correction ကတနိုင်ငံလုံးတိုင်းတာများတော့ဒီပြဿနာကိုရှင်းတဲ့ခါမှာဒါတအားတော့ဥစားပေးနေတဲ့ quick govern government ပေါ့ဗျာအဲ့ဒါ clean government ပေါ့ဗျာဒီနေရာကြီးရတဲ့အဲ့တော့တန်ရှင်းတဲ့အစိုးရဖြစ်ဖို့ဆိုဒီကောင်တော့ခိုင်းတယ်မဲ့သို့တော့ဒါအမြင့်တက်လာတဲ့အခါကျတော့ချက်ချင်းလင်ငင်းကြီးထက်ပညာပေးတဲ့ကာလမျိုးလေးထားမယ်လို့သူတို့ဆိုပါတယ်ဒါကြောင့်ကျွန်တော်တို့ပြောချင်တာကသင်္ကေတမှုတွေနဲ့ပြောရင်တော့အများကြီးပါနော်အများကြီးပါဒီလိုဟာတွေပြောမှဆိုလို့ပြီးနေမှာမဟုတ်တော့အဲ့ဒီအကျိုးသက်ကြောင့်ရှိနေတဲ့သင်္ကေတမှုတွေကိုတော့လက်ရှိအစိုးရရင်ဆိုင်ရမှာဖြစ်တော့ရက်တရာအတွင်းမှာကျွန်တော်တို့ကကောင်းတဲ့ခြေထွက်ဖို့ဆိုတော့အတော်ခက်ပါလိမ့်မယ်ဒါကျွန်တော်တို့အပြင်းအမြင်ပါခင်ဗျာဘာကြောင့်လဲဆိုတော့ဥပမာလေးတစ်ခုပေးရသည်ကျွန်တော်တို့ဒီမှာလာအမေရိကန်နိုင်ငံတို့လိုခွန်ယူပြီးတဲ့နိုင်ငံတွေကတော့သူအစိုးရပြောင်းနေတယ်သူ့မူဝါဒကသိပြီးတော့မဟုတ်ဘူးမူဝါဒကြီးလုံးဝပြောင်းသွားတည်တောင်မှရှိနေတဲ့အခြေအနေက quick condition အရင်စကားပြောလို့ရှိရင်ကားတစ်စင်းလို့ပေါ့ဗျာဒီကားမော်တော်ကားကသူက running condition မှာရှိနေတယ်ဗျာတိုင်းကြီးကမော်တော်ကားဆိုရင်တိုင်းကြီးကမော်တော်ကားဆိုသူက driver seat မှာ driver ပြောင်းသွားတယ်ကားမောင်းမဆိုသူလူချင်းနဲ့ဥတီရသူကအရင်မြောက်သွားမယ်သူတောင်သွားချင်တယ်ကားတောင်သွားမဟုတ်ရတယ်ဗျာကျွန်တော်နိုင်ငံမှာပြဿနာမော်တော်ကားကြီးကဖုတ်ချက်ဖုတ်ချက်ကဖြစ်နေတယ်ဘင်းကြီးလည်းမကောင်းဘူးဒီခါလေးထိုးရချင်မှုရှိတဲ့ခါကျဘလောက်ပဲ driver ကြီးကကိုလူချင်းနဲ့လမ်းကိုမောင်းမအောင်အဲ့ဒီကားကြီးကမရရင်ပြဿနာပဲအဲ့ဒါသင်ကုန်မှုတွေလေအဲ့ဒါကိုတိုင်ဆိုဖို့ရှိတဲ့ခါကျတော့ challenge တွေတော့အများကြီးပြောမယ်ဆိုရင်ပြီးနိုင်မှာမဟုတ်တော့အဲ့ဒီ challenge ကိုကျွန်တော်ကားဥပမာလေးပြောချင်တဲ့ခါမှာသင်ကုန်မှုတွေကိုရင်ဆိုင်ရမယ်အချင်းနဲ့ပြေးဖို့ဆိုတာကဒီမြန်စင်းလိုပဲတိတ်ခုတ်ရဖို့လို့လိုပါလေဦးမယ်တို့တော့ပြေးတော့ပြေးပါပဲအခုပဲစပြေးပြီဥပဒေစီမင်းနေချုပ်တယ်နိုင်ငံစပြီပေါ့လေဆိုတော့စလုတ်တဲ့ခါမှာတော့ကျွန်တော်တို့ကဒါကို ကောင်းတဲ့ဘက်ကိုတော့သွားမယ်သို့တော့အချိန်အပြည့်တင်မှုတော့နည်းနည်းလေးတော့ခက်မယ်လို့ကျွန်တော်အနေနဲ့ပြန်မြင်တာကိုကျွန်တော်တင်ပြခြင်းဖြစ်ပါတယ
်အနေဒီအစိုးရအနေနဲ့ prudent budget မြင်သားချင်းရှိတဲ့ budget ရေးဆွဲဆောင်ရွက်ခြင်းချစ်လက်ပြီးအင်အားရှိတဲ့အစိုးရတစ်ကိုဖွဲ့စည်းခြင်းလေယာဉ်ကဏ္ဍတိုးတက်အောင်ဆောင်ရွက်ခြင်းငွေကြေးတည်ငြိမ်အောင်ဆောင်ရွက်ခြင်းအခြေခံအစားအသောက်တွေဖွံ့ဖြိုးအောင်ဆောင်ရွက်ခြင်းတဘာဝပတ်ဝန်းကျင်နဲ့လက်ရောညှိထွေရှိအောင်ဆောင်ရွက်ခြင်းစတဲ့စီးပွားရေးမန္တန်6ခုအပေါ်အခြေခံလှုပ်ဆောင်သွားမှာဖြစ်ကြောင်း NLD စီးပွားရေးကော်မရှင် NLD စီးပွားရေးကော်မတီကအစောပိုင်းမှာပြောကြားထားပြီးဖြစ်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့သုတဆုံလေး American တခွင်အစီအစဉ်ကိုမအေးတောင်နာကျော်ကတင်ဆက်မှာပါရှင်
မင်္ဂလာပါရှင်ဒီတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်အောင်စုကအင်ချမ်းမြေဈေးကွက်နဲ့ပတ်သက်ပြီးတော့ဘူသုတအဖြစ်နဲ့ပြောပြပေးပါမယ်အမေရိကန်ပြည်အောင်စုမှာကတနိုင်ငံလုံးငွေကြေးအကျပ်တဲတဲကြားရောက်သွားစေခဲ့တဲ့အင်ချမ်းမြေဈေးကွက်အခုခါမှာပြန်ပြီးတော့ဥမော်လာခဲ့ပါရင်နော်ဝါရှင်တန်ပို့သတင်းစာမှာအေပီလ28ရက်နေ့ကဖော်ပြခဲ့တဲ့သတင်းသုံးသပ်ချက်အရဆိုရင်တော့ဒီလိုအင်ချမ်းမြေဈေးကွက်ပြန်ပြီးတော့ဥမော်လာတယ်ဆိုပေမဲ့လေနေရာဒေသပေါ်မှာမူတည်ပြီးတော့ဈေးကွက်အနေထားကအများကြီးကွဲပြားနေသေးတာပါWashington Post က Black Knight Banner ရေးဝန်ဆောင်မှုလုပ်ငန်းရဲ့အချက်အလက်ပေါ်မူတည်ပြီးတော့2004ခုနှစ်ကစလို့2015ခုနှစ်အထိအင်ချမ်းမြေဈေးကွက်အခြေအနေကိုလေ့လာထားတာဖြစ်ပါတယ်။ချုံပြတော့ပြောရမယ်ဆိုရင်တော့လုံချင်းအိမ်တစ်လုံးရဲ့တန်မှုက2004ခုနှစ်ကနေခုထိဆိုရင်14ရာခိုင်နှုန်းအထိတက်ပြီးတော့ဈေးအကြီးဆုံးရက်ွက်မှာဆိုရင်တော့အိမ်ဈေးက27ရာခိုင်နှုန်းတက်တာပါ။ဒါကြောင့်မလို့ American ပြည်သူမှာအိမ်ရောင်းဝယ်ကိစ္စတွေဘယ်လိုရှိလဲသိရအောင်လို့အင်ချမ်းမြေအကျိုးဆောင်မြန်မာတူကိုမေးကြည့်ပါမယ်။ကိုနေလင်းကအမေရိကန်ပြည်အောင်စုကိုပြောင်းရွှေ့ပြီးတော့အမေရိကန်အရှေ့မြောက်ချမ်းမေရီလန်ပြည်နယ်မှာနေထိုင်ပါတယ်။သူ့အနေနဲ့ဘယ်ကနေဘလို့ဒီလုပ်ငန်းနဲ့ရောက်လာရလဲဆိုရင်တော့ကိုရိုင်းအိမ်ဝယ်ဖို့စူးစမ်းရတာကနေစတာပါတဲ့။ကိုနေလင်းရဲ့အမေရိကန်ပြည်အောင်စုမှာအခုဧပြီလမေလဆိုရင်အိမ်ချမ်းမြေအယောင်းဝယ်ဈေးကွက်တွေအရန်ကိုလှုပ်လှုပ်ရှားရှားပြန်ပြီးတော့ဖြစ်လာပြီးတော့အိမ်တွေဝယ်ကြရပေါ့နော်။ဒါကြောင့်မလို့ကိုနေလင်းလုပ်နေတဲ့လုပ်ငန်းလေးနဲ့ပတ်သက်ပြီးတော့ကျွန်မမေးချင်ပါတယ်။ကိုနေလင်းဘယ်ကနေဘလို့ဒီအင်ချမ်းမြေလုပ်ငန်းလော့ကာတွေကိုအမေရိကန်ပြည်အောင်စုမှာစပြီးတော့လုပ်ဖို့စိတ်ကူးဖြစ်တာပါလေရှင်
။ဟုတ်ကဲ့ကျွန်တော်က2000ခုနှစ်မှာကျွန်တော်အမေရိကန်မှာအိမ်ဝယ်တယ်။အိမ်ဝယ်တဲ့အခါကျတော့ဒီပွဲစားကအမေရိကန်နိုင်ငံသားသူ့ရဲ့လုပ်ဆောင်မှုကိုကျွန်တော်ကြည့်ပြီးတော့ကျွန်တော်အဆင်မပြေဘူး။ပထမဆုံးကျွန်တော်တို့ဒီပြည်နိုင်ငံလာပြီးတော့ migrate လုပ်တဲ့လူတွေအနေနဲ့ခက်ခဲရှိတာတွေ့ရတယ်။အဲ့ဒါနဲ့နောက်တစ်ချက်ကကျွန်တော်ကအိမ်နဲ့ပတ်သက်ရင်းစိတ်ဝင်စားတယ်။အဲ့ပုံစံလေးကိုစိတ်ဝင်စားတယ်အဲ့ဒါနဲ့ပဲကျွန်တော်စဉ်းစားတယ်ငါအိမ်ပွဲစား license ကရှောက်တယ်ရှောက်ပြီးတော့ငါလုပ်ကြည့်မယ်ဆိုရဲစိတ်ပေါ်လာတာပေါ့နော်နောက်ကျွန်တော်ဒီလုပ်ကကျွန်တော်တို့ကတာ part time full time လို့သက်သက်ရှိတယ်အဲ့တော့ကြားအားတဲ့အချိန်မှာကျွန်တော်ဗမာတွေပဲဖြစ်ဖြစ်ဒီနိုင်ငံသားတွေပဲဖြစ်ဖြစ်ကုညီနေတာကုညီရအောင်ဆိုပြီးကျွန်တော်အဲ့ license ကိုယူနေအိမ်ပွဲစားဖြစ်လာတာ
ပါဟုတ်ကဲ့ရှင်အဲ့ဆိုရင်ဟိုကိုနေလေးကကိုရိုင်းလည်းအိမ်ဝယ်ပူးတယ်အခုလည်းအင်ချမ်းမြေအကျိုးတော်ဆောင်လုပ်နေတယ်ဆိုတော့အိမ်တလုံးဝယ်မယ်ဆိုတော့ American ပြည်အောင်စုမှာဘလို့အနေထားတွေလိုအပ်ပါလဲဥပမာပထမအဦးဆုံးစပြီးပြောရမယ်ဆိုရင်ဒီနိုင်ငံသားဖြစ်တော့မှဟိုဒီနိုင်ငံမှာအိမ်ဝယ်လို့ရတာပါလားရှင
့်အမဟုတ်ဘူးဗျအမေရိကန်နိုင်ငံမှာရှင်းပါလဲဆိုတော့ဥပမာကျွန်တော်တို့အနေနဲ့ကအမေရိကန်နိုင်ငံသားဖြစ်ကြရမလို့ဒီနိုင်ငံမှာတည်ဝင်နေတဲ့ခွင့်ရှိနေပို့ကောင်းတာပေါ့ဟောဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီနိုင်ငံမှာအယောင်ဝယ်ဖြစ်တဲ့ချိန်မှာ 99% လောက်ကကျွန်တော်တို့ကဘဲကနေပတ်စံချီးပြီးဝယ်ကြတဲ့အတွက်ဒီနိုင်ငံမှာတည်ဝင်နေတဲ့ခွင့်ရှိဖို့လိုတယ်အဲ့ဒါမဲ့အဲ့လိုပြောလို့ဒီပြည်နိုင်ငံကလူတွေဝယ်လို့မရဘူးဝယ်လို့ရပါတယ်တချို့နိုင်ငံကလည်းအနည်းငယ်လာပြီးတော့ invest လုပ်ကြအော်ဂျင်းင်းလုပ်နေကြတယ်ပေါ့နော်အဲ့တော့ super genetic တွေကဝယ်မဲ့လူရဲ့ဝင်ငွေပေါ့နော်တရားဝင်ဘယ်လိုရလာသလဲဆိုတာကိုပြဖို့လိုတယ်အခွန်ဆောင်ဖို့လိုတယ်အဲ့ဒါဆိုရင်ကျွန်တော်ထင်တယ်ဒီမှာဝယ်လို့ရတယ
်ဟုတ်ကဲ့ရှင်ဆိုတော့အိမ်တစ်လုံးဝယ်မယ်ဆိုတော့ဒီနိုင်ငံကိုရောက်နေတဲ့သူတယောက်ပထမဆုံးဘာလုပ်ရပါမလဲရှင
်ပထမဆုံးပြောရမှာကတော့ तू က bank နဲ့သွားပြီးစကားပြောရမယ်ဒါဆိုဒီမှာကအိမ်ကျွန်တော်ဦးနဲ့ပြောခဲ့သလို90 90ရာခိုင်နှုန်းကလူတွေတော်တော်များများကဘဲကနေပြီးတော့ချီးပြီးဝယ်တဲ့ system တစ်ခုရှိတာပေါ့နော်စတဲ့တစ်ခုရှိတဲ့အခါကျတော့ကျွန်တော်တို့ကဒီနိုင်ငံမှာဝယ်မဲ့လူတွေအလုံးလို့အလိုအပ်တာကသူကချီးပြီးဝယ်မယ်ဖြစ်တဲ့အတွက်သူရဲ့အလုပ်ကိုင်ဟိုဘယ်လောက်ထိဟိုဝင်ငွေရှိကြလဲအလုပ်ကိုင်ကဘယ်လောက်ကြာနေပြီလဲသူ့မှာအကျွေးဘယ်လောက်ရှိတယ်ဒီလိုအချက်လက်တွေပုံမှာမူတည်ပြီးတော့ဘဲကနေပြီးတော့ဒီလူကိုပတ်စံဘယ်လောက်ချီးပါမယ်ဆိုတာကိုအတိအကျပေါ်ပါတယ်အဲ့ဒါပုံမှာမူတည်ပြီးကျွန်တော်အိမ်ရဲ့ဈေးပုံမှာမူတည်ပြီးဝယ်ရတာပါ
ဟုတ်ကဲ့အဲ့ဆိုရင်ဘဏ်ကပတ်စံကို4သိန်း5သိန်းဘယ်လောက်ချီးမလဲဆိုတာပေါ်မှာငွေကိုဟိုဂတိကဝိပြုထားတဲ့ငွေကိုကင်ပြီးတော့ပေါ့နော်တကယ်ငွေတော့မဟုတ်ဘဏ်ကနေပေးမယ်ဆိုတော့ဂတိကဝိကိုကင်ပြီးတော့မှအင်ရှာရတာပေါ့နော
်အ အလိုတော့ဟုတ်ပါတယ်ဒါနောက်တစ်ခုကဒီလိုတန်းကနေပြီးတော့ပတ်စံချိမှ၄သိန်း၅သိန်းဆိုတာဒါသူကကိုယ့်ရဲ့ဝင်ငွေပေါ်မှာမူတည်ထွက်တာပေါ့နော်အဲ့လိုထွက်ရင်လည်း तू ကဟိုတရားရရင်လုံးချိရတာမဟုတ်ဘူးကိုကလည်းဟိုဘယ်လိုခေါ်လဲဆေးရငွေလိုဟာလို့ပေါ့နော်တောင်းပေးမှခေါ်တာပေါ့သူတို့ခေါ်တာအဲ့ဒါကိုကိုကလည်းထည့်ဝင်ရတယ်အဲ့ဒါဒါ program တွေရှိတယ်အစိုးရနေပြီးတော့တောက်ထားတဲ့ program တွေကဒီစနစ်တွေကသူကအကိမ်းကကိုကပထမဆုံးအေဝဲတဲ့လူဆိုရင်ကိုယ့်ရဲ့ဟိုပေးရမယ့်ပတ်စံကိုနည်းနည်းလေးပေးနိုင်အောင်သူစူးစမ်းပေးတဲ့ program တွေရှိတယ်အဲ့လိုပဲကိုကအပြင် public ကပန်ကားတွေပတ်စံချိမယ်ဆိုရင်ကိုကဥမာစူးစမ်းပါတော့ဟို20ရာခိုင်နှုန်း30ရာခိုင်နှုန်း10ရာခိုင်နှုန်းပေးပြီးချိတဲ့ပန်းတွေလည်းရှိပါတယ်ဟိုပထမအဦးဆုံးအေဝဲတဲ့လူတွေနဲ့ဆိုရင်အာ300ရာခိုင်နှုန်းကိုအေစီကထည့်ပေးမယ်ဆိုရင်ကျန်တဲ့98ရာခိုင်နှုန်းကိုပန်းကားတွေပြီးတော့ဟိုချိပေးတဲ့ဟိုအစိုးရနေပြီးတော့ဟိုထောက်ခံပေးတဲ့ဟိုဟိုဘာပေါ့နော် program လည်းရှိတယ်အဲ့လိုမဟုတ်ဘူးကွာပတ်စံနဲ့ပို့လို့ငါးရာခိုင်နှုန်း၂၀ရာခိုင်နှုန်းတက်သူရာခိုင်နှုန်းထည့်လို့ရတဲ့ program လည်းရှိတယ်ဆိုတော့အဲ့ဒါကဘယ်လိုပုံမှန်မူတည်လဲဆိုတော့ကိုယ့်ရဲ့ဟိုဝင်ငွေရဲ့ကိုယ့်ရဲ့စုငွေပေါ်မူတည်ပြီးတော့ဒီ program ပြောင်းသွားတာပေါ့နော
်ဟုတ်ကဲ့ဒါကတော့ငွေကြေးကိုဝယ်ဖို့အိမ်တလုံးဝယ်ဖို့အတွက်ကိုယ့်ဘက်ကနေငွေကြေးရှိမရှိပြင်ဆင်တဲ့အပိုင်းပေါ့နော်ဟိုစာအိမ်ဆောက်ဝယ်ပြီဆိုရင်ရောကိုကဘာကိုဆောက်လုပ်ရမလဲရှင်ကိုယ့်ဘက်ကိုအိမ်ရသွားပြီးတော့ဝယ်ရမှာလားအကျိုးဆောင်ငှားဖို့ဘာညာဟိုအိမ်ရှာတဲ့အနေနဲ့အဲအိမ်ရှာတဲ့ဟာမျိုးဘယ်လိုမျိုးအဆင်နေရှိပါလဲရှင
်ဒီနိုင်ငံမှာကကျွန်တော်တို့အိမ်ကျွန်တော်အကျိုးဆောင်ပေါ့လေအိမ်ပွဲစားပဲဆိုကြပါစို့လူတွေအားလုံးကကျွန်တော်တို့ကဟိုဒီတိုင်းအကျိုးဆောင်လို့မရဘူးကျွန်တော်တို့ကဒီမှာ license လို့ဟာလို့ကျွန်တော်တို့ကကိုဆက်ဆိုင်ရပြီးနေမှာကျွန်တော်တို့ကယူရတယ်အဲ့ license ကလည်းကျွန်တော်တို့ကတင်နှံတက်ရတယ်ကျွန်တော် law တွေတောင်းကိုလေ့လာရတယ်အဲ့ဒါမပြီးသေးဘူးကျွန်တော်နည်းနည်းတခါကျွန်တော်တို့ကပြန်ပြီးတော့ကိုယ့်ရဲ့ license ကိုတက်တန်းတိုးတဲ့အချိန်မှာကျွန်တော်တင်နှံတွေပြန်တက်ရတယ်အဲ့တော့ तू ကအဓိကပြောကြောချင်တာကဒီအကျိုးဆောင်တဲ့လူတွေအားလုံးကို तू ကဥပဒေနဲ့ထိထုတ်တာပါเนาะလိမ်လည်မှုတွေဘာတွေမဖြစ်အောင်အဲ့ဒီတော့ခုနကကျွန်တော်ပြောသလိုပေါ့เนาะဟိုအိမ်ဝင်တဲ့သူအမျိုးမျိုးရှိတယ်ကိုယ့်ဘက်ကိုသွားပြီးကြည့်တယ်ဒါဘယ်လိုပဲပြောအများစုကတော့ဟိုအိမ်အကျိုးဆောင်ကိုငှားရတယ်ငှားလို့မရဘူးဆိုတော့ तू ကစာချုပ်တွေစာတမ်းတွေပါလာတဲ့ခါကျတော့အဲ့လိုနားလေပြီးတော့ရှင်းတတ်နိုင်မဲ့အိမ်အကျိုးဆောင်ကိုငှားရပါတယ်ပြီးတာနဲ့သူတို့ခေါ်တာ loan officer ပေါ့เนาะဘဏ်ကနေပြီးတော့ခန့်ထားတဲ့ဟိုဘဏ်လုံးချီးတဲ့လူပေါ့เนาะဘဏ်ငွေချီးတဲ့လူက officer တယောက်ရှိပါတယ်အဲ့ officer ကိုလည်းကျွန်တော်ဆက်သွယ်ရပါတယ်ဆိုတော့အဲ့ဒါတွေအားလုံးပေါင်းပြီးစုပြီးတော့ဝယ်ရတာပါသူကအလုပ်လုပ်ရတာပေါ့နော်နောက်တစ်ချက်နောက်ဆုံးအဆင့်ကတော့သူကသူတို့ခေါ်တာ settlement lawyer တို့ခေါ်တယ်ဆိုလိုချင်တဲ့အိဒိယ်ကဒီအင်းငယ်ပိုင်ဆိုင်မှုမှန်အဲဝယ်တဲ့သူရဲ့ပတ်စံကိစ္စမှန်အားလုံးစစ်ပေးတဲ့ဟိုရှင်းနေတယောက်ရှိပါတယ်အဲ့ရှင်းနေကုမ္ပဏီကနေပြီးတော့မှအားလုံးပေါင်းပြော်တရားကိုအကြောင်းဝယ်ကိုသူတို့စာချုပ်ချုပ်ပေးတာပါတန်တော်မယ်ဆိုရင်၃ခုလိုပါတယ်အင်းအကျိုးဆောင်ရဲ့အဘန့်ရဲ့ပြီးတော့ရှင်းနေရဲ့ပေါ့နော်
ဟုတ်ကဲ့ရှင်။အဲ့အဲ့လိုအပိုင်းနေမှာကိုကလည်းအိမ်တလုံးကိုကြိုက်ပြီးဒီလိုလူတွေကလည်းအဆင်သင့်ရနေတဲ့အချိန်မှာအိမ်ဝယ်ပြီဆိုရင်တစ်ဖက်နဲ့ဘယ်လိုမျိုးဆက်သွယ်ပြီးတော့ဝယ်ရပါလဲရှင်
။သူကဟို state ရဲ့အပြင်းအထန်တစ်ခုချင်းတစ်ခုလည်းသူက law generally ကြွာကြပါတယ်။ကျွန်တော်တို့ဒီဘက်မေဘလမ်းမှာဆိုရင်သူကဝယ်တဲ့လူကပွဲသားတစ်ယောက်ကိုခေါ်လာတယ်။နောက်တဲ့လူကပွဲသားတစ်ယောက်ကိုခိုင်ထားတယ်။အဲ့တော့ဆိုလိုချင်တာပွဲသားနှစ်ယောက်လည်းလုပ်တယ်အလုပ်လုပ်တဲ့သဘောပေါ့နော်။အဲ့တော့ပွဲသားကဘယ်လိုပေးသလဲဆိုရင်မင်းရင်တော့ရောင်းတဲ့လူကပေးရပါတယ်။ဘာမှဒီမှာတော့ဘယ်လိုလုပ်တယ်လဲကျွန်တော်ပြောရမသိဘူးနားမလည်ဘူး။ဒါပေမဲ့ဒီမှာကရောင်းတဲ့လူကပေးရပါတယ်။အဲရောင်းရင်သူကပေးတဲ့ပွဲစားကကိုရောင်းတဲ့လူရဲ့ပွဲစားရဲ့ဝယ်တဲ့လူရဲ့ပွဲစားရဲ့တယောက်တစ်ဝက်ခွဲယူရတာပါ
။ဟုတ်ကဲ့ရှင်။ဟိုပွဲစားကပေးတဲ့အခါမှာရောအဖိုးခါသတ်မှတ်ထားတာရှိပါလား
။မရှိပါဘူး။အဲကျွန်တော်တို့ဘယ်လိုပြောမလဲ။ဒါဈေးကွက်အနေထားရပေါ့နော်။ဒါပေမဲ့ကျွန်တော်တို့မေမလန်းမှာကတော့အနည်းဆုံး900ခန့်တော့နေပြီးတော့အများဆုံး600ခန့်900ခန့်တော့ပြီးပါတယ်။ရောက်ကအိမ်ရဲ့စိတ်အိမ်ရဲ့တန်ဖိုးပါပေါ့နော်အဲ့ဒါအောင်မှရောင်းတဲ့လူတွေဝယ်တဲ့လူပွဲသားတွေကခွဲယူရတာပ
ါအိမ်ဝယ်တဲ့လုပ်ငန်းရှင်အစကနေပြီးပြီးဆုံးတဲ့ငွေချေလက်မှတ်ထိုးတဲ့အထိအစ်စ်တွေအများကြီးနဲ့အချင်းတစ်လနှစ်လလောက်ကြာအောင်လုပ်ကြရတာဖြစ်ပါတယ်ဒီလိုလုပ်နေတဲ့အချင်းအတွင်းမှာလည်းလိန်ညာမှုတွေမဖြစ်စေဖို့တရားဥပဒေနဲ့ဗတ်ပေါင်းစုံကနေထိန်းထားတာပါဒါတွေကိုတော့နောက်တစ်ပတ်မှာဆက်ပြီးတော့ကြည့်ကြရအောင်ပါနော်။သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မဲဤတနာကျော်တင်ဆက်တဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဗီယက်နမ်နိုင်ငံတောင်ပိုင်းကခရိုင်တွင်နဲ့အလဲပိုင်းကုန်းမြင့်ဒေသတွေမှာနေထိုင်ကြတဲ့တန်းနဲ့ချီတဲ့ဒေသခံတွေဟာဆိုးရတဲ့မူးကောင်ရေရှားမှုအပြင်ရေငန်တွေစိတ်ဝင်တဲ့ဒဏ်တွေကိုပါခံစားနေကြပါတယ်ဒီပြဿနာကိုကင်တွယ်နေရတဲ့ဗီယက်နမ်နိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေပေးမယ်လို့ USAID American ပြည်ထောင်စုရဲ့ နိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာအဖွဲ့ကဧပြီလ10ရက်နေ့မှာကြေညာခဲ့ပါတယ်။အမေရိကန်သံမတ်ကြီးတက်ထ OCS ကဗီယက်နမ်နိုင်ငံမှာမူးခေါင်ရေရှားတဲ့ဒဏ်ကြောင့်တဘာဝဘေးအန္တရာယ်ကျရောက်နေပြီလို့မတ်လ25ရက်နေ့ကကြေညာလိုက်ကြောင်းအမေရိကန်ကောင်စစ်ဝင်ချုပ်ရီနာဘစ်တာကပြောပါတယ်။ဒီလိုကြေညာခဲ့တာကြောင့်ဗီယက်နမ်နိုင်ငံတွင်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ဗီယက်နမ်ချက်ချင်းရဲ့အဖွဲ့ကနေတဆင့်အမေရိကန်ပြည်ထောင်စုကအကူအညီတွေကိုပေးခွင့်ရခဲ့ပါတယ်။အခုလိုကူညီမှုတွေကနေအန္တရာယ်အဆိုးဝါးဆုံးကျရောက်တဲ့နေရာတွေကိုဗီယက်နမ်ချက်ချင်းရဲ့အဖွဲ့ကတောက်သုံးရည်နဲ့ရေလောင်ပုံးတွေကိုဖြန့်ဝေနိုင်တယ်လို့ရေနဲ့မိန်လာတန့်စင်ရည်နဲ့ကျန်းမာရေးဆိုင်ရာအသိရှိလာစေဖို့အတွက်ပညာပေးမှုတွေကိုလှုပ်ဆောင်လာနိုင်ပါတယ်။2015ခုနှစ်ကောင်ကစပြီးဗီယက်နမ်နိုင်ငံမှာအပူချိန်မြင့်မားမှုနဲ့အတူမိုးရေချိန်ကလည်းပုံမှန်ထက်ရောနေလာတာမို့ဆိုးရတဲ့မူးခေါင်ရေရှားမှုဒဏ်အပြင်ရေငန်တွေဆင့်ဝင်မှုပါဖြစ်လာခဲ့ပြီးနိုင်ငံစိုက်ပျိုးရေးထွက်ကုန်တွေပျက်စီးခဲ့ရတယ်လို့လူမှုဘဝတွေကိုပါချိမ့်ချောက်မှုတွေဖြစ်လာစေတာပါအထူးသဖြင့် Bentry နဲ့ Traveling Data တွေမှာဆိုအိမ်နောင်စုအတော်များများရေပြက်လက်မှုနဲ့ကြုံနေရတယ်လို့ဗီယက်နမ်အမျိုးသားသဘာဝဘေးအန္တရာယ်ကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာကော်မတီရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါအပြင်ကျောင်းတွေ၊ကျန်းမာရေးဌာနတွေ၊ဟိုတယ်တွေနဲ့ဆက်ယုံအလုပ်ယုံတွေမှာလည်းရေပြက်လက်မှုတွေနဲ့ကြုံနေရပါတယ်။ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာ USAID အဖွဲ့ကတက္ကသိုလ်2000ကစပြီး American ရဲ့နိုင်ငံရခြားသဘာဝဘေးအန္တရာယ်ထောက်ပံ့ကူညီအဖွဲ့ကနေတဆင့်ဒေါ်လာ18တန်းကျော်ကိုပေးဝေပြီး Vietnam နိုင်ငံကသဘာဝဘေးအန္တရာယ်တုံ့ပြန်ရေး၊ကြိုတင်ပြင်ဆင်ရေးနဲ့အန္တရာယ်ရောဘာရေးဆိုင်ရာတွေကိုအကူအညီပေးခဲ့ပါတယ် USAID အစီအစဉ်ကနေလူမှုအတိုင်းဝိုင်း150လောက်မှရှိတဲ့လူပေါင်းတသန်းချော်အတွက်သဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ပြင်ဆင်ရေးဆိုင်ရာဝန်ဆောင်မှုတွေကိုလုပ်ပေးနိုင်ခဲ့ပါတယ် USAID အထောက်ပံ့တဲ့သဘာဝအန္တရာယ်ကယ်ဆယ်ကူညီရေးကြိုးပမ်းမှုတွေထဲမှာဗီယက်နမ်အစိုးရရဲ့ကယ်ဆယ်ကူညီရေးလုပ်ငန်းတွေကိုဓာတ်ရိုက်ပံ့ပိုးပေးတာတွေအပြင်အနိကပူပေါင်းဆောင်ရွက်မှုတွေလည်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုအနေနဲ့သူ့မိတ်ဆွေဗီယက်နမ်နိုင်ငံနဲ့အတူဗီယက်နမ်ပြည်သူတွေအရင်ကတည်းကကြုံတွေ့နေခဲ့ရတဲ့မိုးကောင်ရေရှားပေါ်မှုဒဏ်ကိုတွန်းလှန်ရမှာဖြစ်စေဗီယက်နမ်နိုင်ငံသားတွေအရေးတကြီးလိုအပ်နေတဲ့ရေအရင်းမြစ်ကိုရအောင်လှုပ်ဆောင်ရမှာဖြစ်စေအတူလက်တွဲပြီးဆောင်ရွက်ရတာအတွက်ဂုဏ်ယူနေပါတယ်လို့လည်းပြောကြားခဲ့ပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOE မြန်မာပိုင်းအစီအစဉ်ကို internet website ဖြစ်တဲ့ burmese.voenews.com မှာလည်းနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြတော့မှာပါ။
အမေရိကန်နိုင်ငံရဲ့ဝန်ကြီးချုပ်ကယ်ရီဟာအလင်းမြန်စီစဉ်လိုက်ရတဲ့နာယီ20ကြာဂျနီဗာခီးစဉ်ကိုတင်းင်းလာနေကအဆုံးသတ်လိုက်ပြီဖြစ်ပြီးအမေရိကန်ပြည်ထောင်စုနဲ့လုပ်ဖို့ကင်ပဲ့နိုင်ငံတွေဟာစီးရီးယားနိုင်ငံတွင်မယမနာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးနဲ့ဆိုင်တဲ့အဆိုပြုချက်အများအပြားကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်အဆိုပြုချက်ဘာတွေဖြစ်တယ်ဆိုတာကိုတော့ဝန်ကြီးကယ်ရီကထပ်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရင်စရာအနေအထားအထိအကြီးအကျယ်ဆုတ်ယူသွားခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကတင်းနေတာလေးမှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။နေပေါင်း30ကျော်ကဘာသာရေးဖိနှိပ်မှုတွေကိုအစီရင်ခံတင်ပြထားတဲ့အချိန်ထဲမှာမြန်မာမြောက်ကိုရီးယားတရုတ်စတဲ့အာရှ၃နိုင်ငံအပါအဝင်10နိုင်ငံကိုအထူးစိုးရင်ရတဲ့စီးရင်မှာဆက်ပြီးတော့ထက်သွင်းဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးထံအဆိုပြုထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွင်းဘင်္ဂါလီလို့အစိုးရကခေါ်တဲ့ရိုဟင်ဂျာတွေအပေါ်မှာဘာသာရေးလူမျိုးရေးအကြောင်းပြဖိနှိပ်မှုတွေရှိနေသလိုတိုင်းဒေသလူနည်းစုလူမျိုးစုတွေရဲ့ဘာသာရေးယုံကြည်မှုနဲ့ကိုယ်ကွယ်ခွင့်အပေါ်ကန့်သတ်မှုတွေရှိနေတဲ့အကြောင်းအစိုးရကစာမှာထက်သွင်းဖော်ပြထားပါတယ်။မနေ့ညနေပိုင်းကမြန်မာနိုင်ငံကိုရောက်ရှိလာတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါဟာမြန်မာနိုင်ငံအပါအဝင်မဲခေါင်ဒေသဖွံ့ဖြိုးရေးတိုးမြင့်လှုပ်ဆောင်သွားနိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်ထောင်တဲ့ချီအစပြုကူညီပေးသွားမယ်လို့ကြေညာလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးကီရှိဒါဟာဒီကနေ့မှာတော့မြန်မာသမ္မတဦးထင်ကျော်နိုင်ငံသားရေးဝန်ကြီးတောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးစုချုပ်တို့အပါအဝင်မြန်မာတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာအာဆီယံအဖွဲ့ဝင်တွေနဲ့မဟာမိတ်နိုင်ငံတွေရဲ့နိုင်ငံပေါင်းစုံအကြံဖက်မှုတက်ဖြဲရေးဆိုင်ရာပူးတွဲရည်ကြောင်းစီရေးလက်ကျင့်မှုကိုမနေ့ကစတင်လိုက်ပြီးဖြစ်ပါတယ်
ကစားဝင်းနိုင်ကတရင်ချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဦးဆံမိုးဝေပါ။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါရရှင်။အင်္ဂါနေ့နဲ့ခေ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်အားလုံးကိုကျေးဇူးတင်ပါရရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.